Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါခင်ဗျာအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇူလိုင်လ24ရက်တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို light meter 24 40 51နဲ့ light lamp meter 190ပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်တပောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်တန်းညူပါဒီနေ့ကြေညာပေးမယ့်သတင်းတွေထဲမှာတော့ကမ္ဘောဒီးယားနိုင်ငံမှာတင်းနှွင့်နေလို့တဲ့အထူးထူးရွေးကောက်ပွဲအတွင်းဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရပါတီကအပြတ်သတ်အနိုင်ရပါတယ်။နောက်ယူကရိန်းနိုင်ငံအိုဒီဆာမြို့မှာရုရှားလေကြောင်းတိုက်ခိုက်မှုအတွင်းမှာကုလသမဂ္ဂယူနက်စကိုဖွဲ့ကြီးရဲ့ကမ္ဘာအမွေအနှစ်နေရာအဖြစ်သတ်မှတ်ထားတဲ့သမိုင်းဝင်ဖျားကြောင်းတစ်ခုထိခိုက်ပျက်စီးသွားပါတယ်။ဆရာဒီထိတ်တဲရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူကြေညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ Okay ကိုတန်းညူကြီးဒီကနေ့မကြခင်ကြားကြာမှာတွေထဲမှာတော့
ဒီမင်းလည်းမနိုင်ခွဲမှာကဒီလီနဲ့ပုံကျေးတာလေးကြားနေရတော့တော့အခုကျော်လည်းကြားနေပြီးပြောင်းဝဲတော့လို့ဆက်တက်လာတယ်လေရပြီးတော့
အခုကြားခဲ့ရတာကတော့တန်တော်ကြီးတိုက်ပွဲအကြောင်းသတင်းဆောင်ပါတဲ့ကအတန်းပါဒီအကြောင်းကိုသတင်းတွေပြီး NUG ဝင်ကြီးဒေါက်တာဝင်းမြအေးနဲ့အင်တာဗျူးမတိုင်မီမှာနားဆင်ကြမှာဖြစ်ပါတယ်ဒုတိယပိုင်းနိုင်ယူဝဲမှာတော့ခေါ်ဝါမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများဆရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တရောက်သတင်းတွေကိုကိုသားညူနဲ့ကျွန်တော်တမောင်သားတို့ကြင်ညာပေးကြပါပ
ါကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကလုတ်တဲ့ထူးထူးရွေးကောက်ပွဲမှာတော့ဒီဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရပါတီကလွှတ်တော်နေရာ125နေရာအားလုံးနေပါရရှိပြီးတော့အပြတ်တက်နိုင်ရသွားပါတယ်အာဏာရပါတီဖြစ်တဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ဟာရွေးကောက်ပွဲမှာ88ရာခိုင်နှုန်းကနေပြီးတော့80ရာခိုင်နှုန်းအပြတ်နိုင်ရတယ်လို့CPP ပါတီရဲ့ပြောခွင့်ရသူ South Orson ကပြောပါတယ်နေရာတနေရာနှစ်နေရာလောက်တော့တခြားပါတီတွေကအနိုင်ရပွဲရှိပြီးတော့ဒါဟာသူတို့အတွက်ကြီးမားတဲ့အောင်မြင်မှုအပြတ်အသတ်အနိုင်ရမှုဖြစ်တယ်လို့ပြောခွင့်ရသူ South Orson က VOA ခမာဌာနကိုပြောပါတယ်မဲပေးခွင့်ရှိသူလူဦးရေ 6.8 တန်းထဲမှာ84ရာခိုင်နှုန်းမဲပေးခဲ့ကြတယ်လို့ကမ္ဘောဒီးယားရွေးကောက်ပွဲကော်မတီကကြေညာပါတယ်ဒီရွေးကောက်ပွဲဟာတိုင်းပြည်ညီညွတ်ရေးနဲ့ဖွံ့ဖြိုးလှူလာတဲ့လူထုရဲ့ဆန္ဒဖော်ပြချက်ဖြစ်တယ်လို့လည်း CPP ပြောခွင့်ရသူကပြောပါတယ်ရွေးကောက်ပွဲအတွင်းမှာတော့ပယ်မဲ3သိန်းလောက်ရှိတယ်လို့သူကပြောပါတယ်။ပြည်ပရောက်နေတဲ့ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ဆန်ရမ်စင်ကဒီရွေးကောက်ပွဲမှာမဲမဲပေးကြဖို့ပယ်မဲဖြစ်အောင်လုပ်ဖို့အတွက်သူထောက်ခံသူတွေကိုဒီမတိုင်ခင်ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့အခုမဲပေးသူရေအတွက်ကိုကြည့်ရင်တော့ကမ္ဘောဒီးယားလူထုရဲ့ဒီမိုကရေစီမှာပါဝင်မှုကိုပြတာပဲလို့ဝန်ကြီးချုပ်ဟွန်ဆမ်ကအတံမေကွန်းတစ်ခုမှာပြောထားပါတယ်။လက်ရှိညီညာမှုအောက်မှာလူထုဟာပျော်ရွှင်ကျေနပ်နေကြပြီးတော့ညီညာရေးကိုဖျက်ဆီးမဲ့အစွန်းရောက်တွေစီကနေပြီးတော့ခက်ဝဲဝဲနေလို့ရတယ်လို့ဟွန်ဆမ်ကပြောခဲ့ပါတယ်။ပြည်ပရောက်တိုက်ခန့်ခေါင်းဆောင်ဆန်ရမ်စီကတော့ရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းမှာမယုံသားမှုတွေရှိတယ်လို့ပြောဆိုပြီးတော့မဲရီအတွက်ချိန်မှာမဲယုံတော်များများတကားတွေပိတ်ပစ်ခဲ့တာကိုသူကထောက်ပြပါရတယ်။ကမ္ဘောဒီးယားနိုင်ငံမှာအခုလိုမျိုးအဓိကအတိုက်ခံပါတီမပါဘဲနဲ့ရွေးကောက်ပွဲလုပ်တာဒါဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ဆန်ရမ်စီဦးဆောင်တဲ့ကမ္ဘောဒီးယားအမျိုးသားကက်တီရင်ပါတီကိုတရားရုံးချုပ်ကနေပြီးတော့2018ခုနှစ်မှာပယ်ဖျက်ပြီးတော့ဒီပါတီဟာရွေးကောက်ပွဲမဝင်နိုင်တော့ပါဘူး။2018ရွေးကောက်ပွဲမှာအာနာယ CPP ပါတီကပဲလွှတ်တော်နေရ125နေရာလုံးကို2018ရွေးကောက်ပွဲအတွင်းမှာအနိုင်ရခဲ့ပါတယ်။ဒါလိုမျိုး CPP ပါတီရဲ့အခုအနိုင်ရမှုကြောင့်နှစ်40ဒီပါကြာအာနာချုပ်ကင်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ဆက်ပြီးတော့အုပ်စုခွင့်ရမှာဖြစ်တယ်လို့ပဲ။တပြိုင်တည်းမှာပဲဟွန်ဆန်ဟာ American West Point ကျောင်းစင်းဖြစ်တဲ့တားဖြစ်သူဟွန်မန်နက်ကိုအာနာလွှဲပြေးနိုင်ဖို့ပြင်ဆင်နေခြင်းလည်းဖြစ်ပါတယ်။ရွေးကောက်ပွဲပြီးပြီးချင်းပဲသူ့ရဲ့တားဖြစ်သူဝန်ကြီးချုပ်ဖြစ်လာနိုင်တယ်လို့ဟွန်ဆန်ကအရေးမှပြောဆိုခဲ့ပါတယ်။အခုဒီကမ္ဘောဒီးယားရွေးကောက်ပွဲကိုလေးလာဖို့အတွက်မြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကြီးကဲဦးသိန်းစိုးနဲ့ကော်မရှင်အဖွဲ့ဝင်တူတို့တွေ့ရောက်ခဲ့တယ်လို့စစ်ကောင်စီကတော့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဝန်ကြီးချုပ်လောင်းအဆိုပြုချက်ကိုအထက်တော်ကပိတ်ဆို့နေတာရက်ဖို့ရရှိတဲ့ထိုင်းပြည်သူတွေဟာဘန်ကောက်မြို့နယ်မှာတနင်္ဂနွေနေ့ကစုဝေးတောက်ဆိုခဲ့ကြပါတယ်။စာနာပြသူတွေဟာအထက်တော်မှတ်တွေပေါ်သူတို့ရဲ့ဒေါသတွေကိုပြသဖို့မူကြီးလေကြီးတဲ့မှာစုဝေးခဲ့ကြတာပါ။အထက်တော်မှတ်တွေကိုစစ်တပ်ကခန့်ထားခဲ့တာဖြစ်ပြီးသူတို့ကတမယိုးချနန်းစင်နန်းရတံမိုးထားမှုတွေကိုကာကွယ်ဂုဏ်ယူနေကြသူတွေဖြစ်ပါတယ်။ရွေးကောက်ပွဲမှာအမတ်ဦးရဲ့အများဆုံးရရှိခဲ့တဲ့ရှေ့သူချီပါတီ MFP ဟာပါတီကောင်းဆောင်ဖီတာလင်ဂျာလိုအလတ်ဝင်းကြီးချုပ်ဖြစ်တင်ဖို့စူးစမ်းခဲ့ပြီးမှနှစ်ချိန်တိုင်းမအောင်မြင်ခဲ့ပါဘူး။အခုဆန္ဒပြပွဲမှာဟောပြောကြသူတွေကညုံမောင်းဖွဲ့ထားတဲ့ပါတီတွေကိုဘယ်မပြောင်းကြဖို့လဲတောင်းဆိုသွားကြပါတယ်။ထွက်သွားတဲ့ကောင်းဆောင်ပရာယုတ်ကိုထောက်ခံတဲ့ပါတီတွေနဲ့ပူးပေါင်းမှာကိုဆန္ဒပြသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်။ရွေးကောက်ပွဲမှာဒုတိယအမှတ်အများဆုံးရရှိခဲ့တဲ့ဖွေတိုင်းပါတီကတော့ဝင်းကြီးချုပ်အမည်တင်သွင်းပြီးအစိုးရဖွဲ့စည်းရမှာဥဆောင်မှုမဟာမိတ်ပါတီ၈ပါတီကတောက်ကြနေတော့ကစီးဝစ်တက်ကျင်းပပြီးကြေညာခဲ့ပါတယ်။ ရှစ်ပါတီညောင်မအဖွဲ့အားအောက်လွတ်တော်အမှတ်နေရာ900မှာ312နေရာရရှိတာမို့အများစုဖြစ်ပါတယ်။ဒါပေမဲ့စစ်တပ်အလို့ကျရွေးဆော့ခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရလူထုကရွေးကောက်တင်မြှောက်တဲ့အောက်လွတ်တော်နဲ့အမှတ်ဥယျာဉ်250ရှိစစ်တပ်ကအထက်လွတ်တော်တို့ရဲ့စုစုပေါင်းအမှတ်ဥယျာဉ်ရဲ့တဝက်ကျော်ရရှိမှသာဝန်ကြီးချုပ်အောင်ခန့်အပ်နိုင်မှာဖြစ်ပါတယ်။
အမျိုးသမီးတွေကိုအကြမ်းဖက်မှုကန့်ကွက်ဆန္ဒပြတဲ့အနေနဲ့အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာတနင်္ဂနွေနေ့ကခရစ်စတန်ဘာသာဝင်ဆန္ဒပြသူတွေစုဝေးခဲ့ကြပါတယ်။မေလအတွင်းကမြန်မာနဲ့နယ်ချင်းဆက်နေတဲ့မဏိပူပြည်နယ်အတွင်းအကြမ်းဖက်မှုဖြစ်စဉ်တွေထဲမှာလူအုပ်တအုပ်ကနေပြီးတော့အမျိုးသမီးနှစ်ဦးကိုအဝတ်ပလာချွတ်ပြီးတော့လိန်စော်ကအုပ်စုဖွဲ့မရင်းကျင့်ရိုက်နှက်မှုတွေလုပ်တဲ့ဗီဒီယိုမှတ်တမ်းပြန့်ထွက်လာပြီးတော့ဒီဖြစ်ရပ်ပေါ်မှာဒေါသတွေထွက်ခဲ့ကြတာပါ။အခုလိုမျိုးစော်ကားခံသူအမျိုးသမီးနှစ်ဦးနဲ့အတူသွေးစည်းမှုရှိတယ်ဆိုတာကိုဆန္ဒပြခဲ့ကြသလိုဖျားချောင်းရဲ့အပြစ်မှာဖြောင်းနိုင်မိတွေထုံပြီးတော့နစ်နာခံစားခဲ့ရသူတွေအတွက်စူတောင်းပေးခဲ့ကြပါတယ်။ရဲတပ်ဖွဲ့ကိုတင်ကြားထားတဲ့အမှုတွဲမှာတော့ဒီဖြစ်ရပ်ဟာမေလ18ရက်နေ့မှာဖြစ်ခဲ့တယ်လို့ဆိုပါတယ်။ Christian ဘာသာဝင် Cookie လူမျိုးမိသားစုကိုအမည်မသိသူအစုကတိုက်ခိုက်နေရမှာမိသားစုဝင်အမျိုးသမီးနှစ်ဦးသေဆုံးပြီးတော့အမျိုးသမီးနှစ်ဦးကတော့အုပ်စုဖွဲ့လင်းအစော်ကားခံရတာလို့ဆိုပါတယ်။မဏိပူပြည်နယ်မှာကူကီးနဲ့တခြားမျိုးနွယ်စုတွေပိုင်ဆိုင်တဲ့မျိုးတွေကိုပြည်နယ်တွင်းလူများစုဖြစ်တဲ့ကတဲ့လူမျိုးတွေဝယ်ယူနိုင်မဲ့အထုအခွင့်အရေးတရားပေးလိုက်တဲ့အတွက်ကူကီးလူမျိုးတွေကဆန္ဒပြကြရင်နဲ့ပြီးခဲ့တဲ့မေလကစပြီးတော့လူမျိုးအထုရုံတွေဖြစ်ခဲ့ပါတယ်။နှစ်ဖက်ကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ130ကျော်သေဆုံးခဲ့ပါတယ်။လူဦးရေ 3.2 တန်းရှိတဲ့ပြည်နယ်တွင်းလူမျိုးရေးအတွက်စစ်တပ်တွေချထားပြီးပဲတိုက်ခိုက်မှုအကြမ်းဖက်မှုတွေကတော့ခုချိန်ထိရှိနေသေးပါ။အကြမ်းဖက်မှုတွေကြောင့်လူ6000ကျော်ဦးရင်ဆုံးခွာတင်းရှောင်ခဲ့ကြရပါတယ်။
ဆေးဥမာအရေးပေါ်နှလုံးကုသမှုခံယူပြီးအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟုနလန်ထနေစဲမှာပဲရာချီတဲ့စာသားပြသူတွေဟာဂျေရုဆလမ်မြို့ကလွတ်တော်အနီးမှာအစိုးရရဲ့တရားရေးစနစ်အပြောင်းအလဲကိုတနင်္ဂနွေနေ့ကစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။အဒီအပြောင်းအလဲဟာနာတန်ယာဟုရဲ့ပုတ်ကွေးဆိုင်ရန်နဲ့နိုင်ငံရေးအရအာဏာစုပ်ကိုင်လုံမှုသာဖြစ်တယ်လို့အစ္စရေးလူဖွဲ့စည်းရဲ့အလွာဆောင်ကလာကြတဲ့စန္ဒပြသူတွေကမြင်ကြပါတယ်။ဝန်ကြီးချုပ်နာတန်ယာဟုဟာအကျင့်ပြတ်ချစားမှုနဲ့တရားစွဲခံရပြီးတရားရုံးမှာအမှုရင်ဆိုင်နေရတာပါ။အကျိုးအကြောင်းမသိတဲ့အစိုးရဆုံးဖြတ်ချက်တွေပေါ်တရားသူကြီးတွေကလွှမ်းမိုးဆုံးဖြတ်နိုင်စွာအပေါ်ကန့်သတ်မဲ့ဥပဒေတွေကိုနတ်တန်ညာဟုအစိုးရကပြဋ္ဌာန်းမှုစ조사နေတာဖြစ်ပြီးဒီနေ့တနင်္လာနေ့လွတ်တော်မှာအဲ့ဒီဥပဒေတရက်ကိုမဲပေးဆုံးဖြတ်ချက်မှာဖြစ်ပါတယ်။ဒီဥပဒေသားအတီဖြစ်သွားရင်အစိုးရဟာစိတ်ထင်တယ်လို့ဆုံးဖြတ်ချက်တွေကိုချနိုင်မှာဖြစ်တယ်လို့စိတ်ထင်တယ်လို့ခန့်နိုင်ဖြုတ်နိုင်မှာဖြစ်တာကြောင့်အကျင့်ပြတ်ချစားမှုတကားကိုဖွင့်လိုက်တယ်လို့ဖြစ်မယ်လို့ဝေဖန်သူတွေကတော့သုံးသပ်ကြပါတယ်။တရားလွတ်တော်ချုပ်တရားသူကြီးတွေကလွတ်တော်ဆုံးဖြတ်ချက်တွေအပေါ်လွှမ်းမိုးဆုံးဖြတ်နိုင်တာလည်းပြက်ပြက်သွားမှာဖြစ်တယ်လို့တရားသူကြီးတွေကိုရွေးချယ်ခန့်ထားပုံတွေလည်းပြောင်းလဲသွားလိမ့်မယ်လို့ကန့်ကွက်သူတွေကထောက်ပြကြပါတယ်
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းတိုမီတာ32 kHz 9383ညနဲ့9383ညဖိုင်းတိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါသေးရှင
် View American တန်ကနေပြီးတော့ထိတ်တဲအောင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ယူကရိန်းနိုင်ငံအိုဒီဆာမြို့ရုရှားလေကြောင်းတိုက်ခိုက်မှုအတွင်းမှာတော့ကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးရဲ့ကမ္ဘာအမွေအနှစ်နေရာတတ်မှတ်ထားတဲ့သပိုင်းဝင်ဖျားကြောင်းတစ်ခုထိခိုက်ပျက်စီးသွားပြီးတော့အဲ့ဒီအတွက်ပြန်ပြီးတော့လက်တုံပြန်မယ်ဆိုပြီးတော့ယူကရိန်းဘက်ကပြောလိုက်ပါတယ်ဖျားကြောင်းအတွင်းထဲမှာအတော်ကြီးပျက်စီးသွားခဲ့တယ်လို့ဖျားကြောင်းချီကဲတူဖြစ်တဲ့ဖုန်းတော်ကြီးမိုင်ရိုစလီဖာပြောပါတယ်ဖျားကြောင်းကိုတည့်တည့်ထိမှန်ပြီးတော့ဖျားကြောင်းရဲ့အထွတ်မြတ်ထားရာဝိပုစောင်းရဲ့ဖျားစဉ်လည်းလုံးဝပျက်စီးသွားတယ်လို့ပြောပါတယ်ဖုန်းတော်ကြီးတွေကဖျားကြောင်းထဲမှာအပျက်စီးတွေတဲကရုပ်တုတွေကိုဆွဲထုတ်ခဲ့ကြပါတယ်ဖျားကျောင်းရဲ့မှန်ကူခွက်တူလဲကွဲပျက်စီးကုန်ပါလေဖျားကျောင်းကိုဘုံထိမှန်တဲ့အချိန်မှာတော့လူညုံရေးအဆောင်တူနဲ့ဓမ္မဆရာတူတို့ထဲမှာရှိပေမဲ့သူတို့နှစ်ဦးစလုံးအသက်ရှင်ကျန်ရပါတယ်အခုလိုမျိုးတပိုင်းဝင်အဆောက်အုံပျက်စီးမှုကြောင့်ယူကရိန်းဒေါ်လာထွက်ခဲ့ကြပြီးတော့ယူကရိန်းသမ္မတဗလာဒီမီယာဇလမ်စကီးကတော့ရုရှားတွေဒီတိုင်းပြန်ခံစားရစီမယ်ဆိုပြီးတော့လက်တုံပြန်ဖို့ကြုံးဝါခဲ့ပါတယ်ဒီတိုက်ခိုက်မှုကိုယူနက်စကိုအဖွဲ့ကလည်းပြည်ဝင်ထံတိုင်းကိုကန့်ကွက်ရှုံချထားပါတယ်။ဒါဟာတကယ့်ကိုစစ်ရာဇဝတ်မှုဖြစ်တယ်လို့ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒဆိုင်ရာကြီးကဲဂျိုဆက်ဘော်ရဲကလည်းကန့်ကွက်ရှုံချပါတယ်။အိုဒီဆာမြို့ရဲ့ရှေးအကျဆုံးဒီဖျားကြောင်းကိုရုရှားအင်ပါယာထူထောင်မှုကာလ1994ခုနှစ်မှာဆောက်လုပ်တာပါ။1936ခုနှစ်ရုရှားခေါင်းဆောင်စတာလင်လက်ထက်မှာဖြိုဖျက်ခံပြီးတဲ့နောက်1999ခုနှစ်မှာပြန်လည်ဆောက်လုပ်ခဲ့ပါတယ်။ဒါပြင်အိုဒီဆာမြို့ရဲ့ပျက်စီးမှုကနေဦးအကဲဖြတ်ချက်တွေရဆိုရင်တော့ကမ္ဘာအမွေနှစ်ပိုင်တဲ့နေမြေအတွင်းကပြလိုက်အတော်များများလဲပျက်စီးသွားပါတယ်။အဲ့ဒီထက်မှာတော့အိုဒီဆာရှီအောင်သူတေသနာပြလိုက်အိုဒီဆာရေကြောင်းပြလိုက်နဲ့အိုဒီဆာစာပေရင်ကျင်းမှုပြလိုက်လို့လည်းပါပါတယ်။အဲ့ဒီနေရာအားလုံးဟာ1954ခုနှစ်သဟိတ်ကွန်ဗင်းရှင်းအရအပြာရောင်ဒိုင်းတင်ဂီတာနဲ့ကမ္ဘာရင်ကျင်းမှုနေမြေတွေဖြစ် ယူနက်စကိုနဲ့ဒေသအာဏာပိုင်တွေကသတ်မှတ်ထားတာလို့ယူနက်စကိုရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ
်။တရုတ်နိုင်ငံထိုင်ဝမ်ကိုဥတီပြီးဂျက်တိုက်လေယာဉ်တွေဗုံးကျဲလေယာဉ်တွေကိုဆေလွတ်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကစနေနေ့ကသတင်းထုတ်ပြန်လိုက်ပါတယ်။လေယာဉ်38စီးနဲ့စစ်သည်မော9စီးကိုတောက်ကြနေမနေ့6နာရီကနေစနေနေ့မနေ့6နာရီထိထိုင်ဝမ်ကျွန်းဝန်းကျင်ကိုတရုတ်ကဆေလွတ်ခဲ့တာဖြစ်တယ်လို့ကြေညာချက်မှာစစ်တပ်ကပြောထားပါတယ်။ဒီထဲကလေ22စီးဟာတာဝန်ရေးလက်ကြဲအလဲမြင့်ချောင်းကိုဖြတ်တန်းခဲ့ကြတယ်လို့ထိုင်ဝမ်ကပြောပါတယ်။ဒီအလဲမြင့်ချောင်းဟာတရားမဝင်နယ်ကြားစီးလက်ဖြစ်ပါတယ်။ထိုင်ဝမ်ကလာမယ့်အပတ်မှာစီးအေးလေးချင်းမှုတွေလုပ်ဖို့ပြင်ဆင်နေချိန်မှာတရုတ်ကအခုလိုလှုပ်လိုက်တာလည်းဖြစ်ပါတယ်။ကျူးကျော်လာတာတွေကိုကာကွယ်ဖို့ပြင်ဆင်တဲ့အနေနဲ့စီးအေးလေးချင်းမှုတက်ကိုလာမယ့်အပတ်မှာစစ်တပ်ကလေ့ကျင့်မှုရှိပါတယ်။အလားတူပဲလေကြောင်းကတိုက်ခိုက်ခဲ့သည်ဖြစ်စေတဘာဝဘေးအန္တရာယ်ကြုံရသည်ဖြစ်စေအန္တရာယ်ကိုရှောင်ရှားနိုင်ဖို့ပြည်သူတွေကလေ့ကျင့်ကြဖို့လည်းဖြစ်ပါတယ်ဒီလိုလေ့ကျင့်တာတွေကနှစ်စဉ်လေ့ကျင့်နေကြဖြစ်ပါတယ်1949မှာတရုတ်ကွန်မြူနစ်ပါတီအာရယပြီးတဲ့နောက်ကွန်မန်ဒမ်ပါတီနဲ့သူ့နောက်လိုက်တွေကထိုင်ဝမ်ကျွန်းကိုထွက်ပြေးခဲ့ရကတရုတ်နဲ့ထိုင်ဝမ်ရဲ့လို့ကွဲပြားသွားခဲ့ကြတာပါအ
ိန္ဒိယနိုင်ငံမှာပြည်တွင်းစံစင်းတို့မြင့်တက်နေပြီးတော့ဒီနောက်နှစ်ရေသိမ်းရာသီမှာဆန်ရှားပါမှုကြုံလာမှာကိုစိုးရိမ်တဲ့အတွက်ဘတ်စမာတီမဟုတ်တဲ့ဆန်ကျော်ပီပတင်ပို့ခွင့်တွေကိုပိတ်ပင်လိုက်ပါတယ်။ဒီမတိုင်ကလေးကပဲရုရှားကနေပြီးတော့ယူကရိန်းကောက်နှံပီပတင်ပို့တဲ့ရေလမ်းကြောင်းကိုပြန်ပိတ်လိုက်တာမို့လို့ကမ္ဘာတဝန်းစနေအခါဖူလုံမှုတွေအတွက်စိုးရိမ်နေကြတဲ့ချိန်မှာအိန္ဒိယနိုင်ငံရဲ့အခုလိုမျိုးဆန်ပြင်ပတင်ပို့မှုတွေကန့်သက်တာကြောင့်ကမ္ဘာတဝန်းမှာကောက်နှံဈေးတွေမြင့်တက်လာနိုင်တယ်လို့ကြေညာသူတွေကပြောပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာတော့ဆန်တင်ပို့မှုအကြီးဆုံးတိုင်းပြည်ဖြစ်ပြီးတော့ကမ္ဘာဆန်ကုန်သွယ်မှုရဲ့40ရာခိုင်နှုန်းကအိန္ဒိယနိုင်ငံကဖြစ်ပါတယ်။နိုင်ငံပေါင်း140လောက်ကိုစံတင်ပို့ပေးနေတာပါ။အိန္ဒိယနိုင်ငံရဲ့စားသုံးသူဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့ဘတ်စမာတီအမျိုးအစားမဟုတ်တဲ့စံကြောတွေအိန္ဒိယဈေးကွက်တွင်လုံလုံလောက်ရှိစေဖို့နဲ့ပြည်တွင်းဈေးကွက်မှာစံဈေးမြင့်တက်လာမှုကြောင့်အခုလိုမျိုးပြပပို့ကုန်မူဝါဒကိုပြန်လည်ပြင်ဆင်တာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ
။ဒီနေ့နေ့မနက်ခင်းနောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုကိုသားညိုနဲ့အတူညင်ညာပေးကြတာပါ။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွတ်ထုတ်ပြီးသတင်းဆောင်ပါတဲ့ပုံကိုတင်ပြချင်ပါတယ်။တနင်္ဂနွေနေ့ညနေပိုင်း2နာရီခွဲလောက်ကတန်တော်ကြီးမြို့နယ်ရာထိုကြီးပေါ်မှာလေရင်ဘုံကျက်ခဲ့တယ်လို့စစ်ဆောင်ဒေသခံတူက VOA ကိုပြောပါတယ်။ဒါကြောင့်အိုးအိမ်စွန့်ခွာပေးလို့ရာကိုတိတ်ဆောင်နေကြတဲ့စစ်ဆောင်အများစုကဘာပစ္စည်းမှမယူနိုင်ကြပဲအဝတ်တရကိုတစ်ခုနဲ့အသက်ဘေးလွတ်အောင်ပြေးထွက်လာကြရတယ်လို့လည်းပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးနန်းအောင်ကပြောပြပါမယ်။
ကရင်ပြည်နယ်တန်တောင်ကြီးမြို့နယ်ရှာတိုချေရွာကိုဇူလိုင်23ရက်ညနေပိုင်းလောက်မှာစစ်ကောင်စီဘက်ကလင်းရင်နဲ့ဘုံလာကျဲနေတယ်လို့စစ်ရှောင်းဒေသခံတဦးက VOA ခုလိုပြောပါတယ်
။ဟိုရတူမှာဆတော့ဒီနမိလယ်နေနိုင်ခွဲမှာကဒီလီနဲ့ဘုံကျဲတာဒီကြားနေရတော့နော်အခုဇော်လည်းကြားနေပြီးပြောင်းဝဲတော့လို့ဆက်တက်လာတဲ့လီရပြီးတော့ဒီရတူဘုံလာကျဲတာလည်းရှိရဟုတ်
စစ်ကောင်စီတပ်ကတောင်ငူမြို့နယ်ကနေတန်တောင်ကြီးမြို့နယ်ဖက်ကိုအင်အားအများအပြားနဲ့ထပ်မံစစ်ကြောင်းဆင်လာတာကြောင့်တချို့ကျေးရွာကဒေသခံတွေဘေးလွတ်ရာကိုထပ်ပြီးတော့ပြောင်းရွှေ့နေကြရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လ17ရက်နေ့ကနေစတင်ပြီးတော့ရာဒူကျေးရွာတစ်ဝိုက်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ရကအခုချိန်ထိဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲအတွင်းမှာစစ်ကောင်စီဖက်ကလေကြောင်းအသုံးပြုပြီးတော့အပြင်းထန်ဘုံကျဲတိုက်ခိုက်နေတဲ့အကြောင်းအခုလိုပြောပါတယ်။
အပတ်ကျော်မှာပါလို့ရှိပေါ့ဆက်ပြီးဆင်းနေတဲ့ကလေးကတက်ဖြစ်နေပြီ။ဒီရက်ဆယ်ပြီးဖြစ်နေတော့ဒီနေ့ကြည့်တာတွေကအနိုင်ကြည့်ရပေါ့နော်ဒီကြည့်ကြည့်ရောရက်တိုင်းရက်တိုင်းတော့မဟုတ်မှလည်းမြေကုန်းရဲ့ချားနေတာဒီစိုက်တဲ့အစီခါရဲ့ချင်းဒီနေ့တအားမတော်ရတယ်တော့အဲ့ဆက်ပြီးဖြစ်လာပေါ့ဆက်ပြီးလည်းလည်းကြီးရလဲဟိုကျေးရွာထဲမှာချတာမျိုးတွေဆိုအဲ့ဒီပျက်စီးတာတွေဒီပထမပိုင်းအချောင်းဝိုင်းကျတာလို့ပေါ့နော်ဟိုကက်တလစ်ချောင်းတွေဒီပါတယ်ဆောက်ပြီးချတာလည်းရှိတယ
်ခုတိုက်ပွဲတွေဖြစ်တဲ့ရာဒိုကြီးရွာဟာကယားကရင်နယ်စပ်ကရင်ပြည်နယ်ဖက်ချန်းကတနောင်ကြီးမြို့နယ်မှာတည်ရှိနေတာပါကရင်အမျိုးသားအစည်းအရုံး KNU နဲ့ကရင်နေအမျိုးသားများကာကွယ်ရေးတပ် KNDF ပါဝင်တဲ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတို့ကြားတိုက်ပွဲဖြစ်ပွားနေတာလို့ဒေသခံတွေကပြောပါတယ်လက်နက်ကြီးနဲ့လေရင်ဘုံးကျဲတိုက်ခိုက်မှုကြောင့်လူအထိအခိုက်ရှိမရှိခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ဘာသာရေးအဆောက်အဦနဲ့နေအိမ်တွေအများအပြားပျက်စီးသွားတယ်လို့ပြောပါတယ်တိုက်ပွဲနဲ့ပတ်သက်လို့သက်ဆိုင်ရာအဖွဲ့အစည်းတွေကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးတိုက်ပွဲအခြေအနေကြောင့်ဝါတော့ခိုကျေးရွာရာဒူကျေးရွာစတဲ့ပဝန်းကျင်6ရွာထက်မနည်းကထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆွန့်ခွာပြီးတော့နီးစပ်ရာပဝန်းကျင်ကမြို့နယ်ကျေးရွာတွေဖက်ကိုထွက်ပြေးတင်းရှောင်နေရပါတယ်။တနောင်ကြီးမြို့နယ်ထဲကတောက်ရီခတ်ကျေးရွာတစ်ဝိုက်ကိုခလုံးလာတဲ့စစ်ပြေးတုပ်ကတည်းက900ကျော်ရှိတယ်လို့စစ်ရှောင်းကူညီနေသူကပြောပါတယ်။ sip ye dukkha de a mya su ga awu ta the ko de khu na atet lu thwet pye la de a chang pyo ba de
thong na ti de ka jaw lo ho awu ta the ne be ho ko ya ne la ya go ya pi twa pi la lo ne ka ba ma pa lai de la a lu phi de ka jaw tu ma lo ho ka lan ta ne chin na lu nya u si chaw na ni lu pa ko phi de nya u sa na la lo tu sa pi ba ma chi chi ne ba no de na lo ni ta ma la chaw dai ni ne a phi de lu tu lu di si chaw de ma ga pyo ni sa u ni ma lo ho ta lu a ba bo sa u
ဒီကမုန်းတော့เนาะတဖြည်းဖြည်းတိုက်ပွဲနေရာကျပြန်လာတာလို့လည်းနောက်ထပ်ဒေသခံအုပ်ကပြောပါတယ်ရှိဒီတမန်ဟိုမမြင်သေးဘောနော်ပြန်လို့ဆိုတော့ဟိုကူးလာတယ်လို့ပြောဖြစ်တယ်ဒါပေမဲ့သူကဖြစ်လို့သူအိမ်လေးကြီးခြေတာကိုအဲ့ဒါအဲ့ဒါသူကတာချင်းတယ်အဲ့ဒီလာတော့အေးစစ်စစ်ဆိုမတော်ရဲမနိုင်ရဲချာတော့ဘောနော်သူကစိုက်ကလေးဆိုလည်းသူကခဏခဏအဲ့လိုခံတိပြည်ပြန်ပြီးအဲ့လိုမျိုးတွေ ကြီး
လက်ရှိတနောင်ကြီးမြို့နယ်မှာစစ်ကောင်စီဘက်ကလမ်းကြောင်းတွေပိတ်ဆို့ပြီးတော့စစ်စည်ရေးဂိတ်တွေတိုးချက်တင်းကျပ်နေပြီးဆန်စီစားဆေးဝါးစားတဲ့စားနပ်ရိက္ခာတည်ဆောင်ခွင့်တွေပါကန့်တက်လာတာကြောင့်ပိုးပြီးတော့အခက်အခဲလာမယ်လို့ဒေသခံတွေကပြောဆိုပါတယ
်။နန်းလောင်တင်ပြခဲ့တာပါ။အခုတော့ဒီမိုကရေစီဆွေးနွေးကောင်ကိုစကြပါမယ်။စစ်တပ်ရဲ့ပြည်နှိမ်မှုကိုအပြင်းထန်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအတွက်တရားမျှတမှုပေါ်ဆောင်မှုအခွင့်အလမ်းမရခဲ့တဲ့အပေါ်တောင်းပန်မှကြောင်းNUG ဝင်းကြီးဒေါက်တာဝင်းမြတ်အေးက VOE ကိုပြောပါတယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဒေါက်တာဝင်းမြတ်အေးကိုမတ်အင်ဂျင်နီယာက VOE Studio ကိုဖိတ်ခေါ်ပြီးအခုလိုဆွေးနွေးမေးမြန်းထားပါတယ
်ဒေါက်တာဝင်းမြတ်အေးလူသားစာနာဝင်ကြီးတအုပ်နေနေပေါ့နော်အမေရိကန်ခီးစင်မှာ VOE ကိုလာပြီးတော့တွေ့ဆုံမေးမြန်းဝင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
့်ဟုတ်ကဲ့ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ဝမ်းလည်းဝမ်းသာပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ပထမဆုံးမေးချင်တာကပေါ့နော်ဒီ NUG ရဲ့လူသားဒီဂျင်းစာနာမှုဆိုင်ရာပေါ့နော်နောက်ပြီးတော့ကယ်ဆယ်ရေးဒီဝင်ကြီးဌာနတခုအနေနဲ့အခုဒီနိုင်ငံတကာပေးနေတဲ့ရန်ပုံငွေတွေကိုပေါ့လေဆရာတို့ကဘယ်လိုပုံစံမျိုးနဲ့ဟိုပါဝင်ပတ်သက်နေတယ်လဲအထူးသဖြင့်အခုဆိုရင်အမေရိကန်နဲ့ဗြိတိန်ကသူတို့မကြသေးခင်ကပဲမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေသူတို့ပေးတယ်ဆိုတော့ကြေညာချက်ထွက်လာတယ်ပေါ့နော်အဲ့တော့သူတို့ကအရင်တည်းကသူတို့ဒီနိုင်ငံတကာဒီစီးဆင်းနေတဲ့ရန်ပုံငွေတွေကအရင်တည်းကသူတို့ပုံစံရှိပြီးသားဒါပေမဲ့အခုက NUG အစိုးရတည့်ရနေနေရောဘယ်လိုပါဝင်ဆောင်ရွက်နေလဲရှင်
အဲ့ဒီအမေရိကန်ဒေါ်လာ900ကျော်ဆိုတဲ့ကိစ္စပေါ့နော်ဒါနဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့တကယ်တော့ကျွန်တော်တို့ကအစိုးရတရားဖြစ်တယ်ပြည်သူအစိုးရဖြစ်တယ်ပြည်သူကိုကူညီထောက်ပံ့ဖို့အတွက်ကျွန်တော်တို့မှာဘတ်ဂျက်ရထားချက်ဆိုတာရှိတယ်အဲ့တော့အဓိကကတော့ကျွန်တော်တို့ဒါဘတ်ဂျက်ရထားချက်ပေါ့နော်အဲ့ဒီဘတ်ဂျက်ရထားချက်ကကျွန်တော်တို့နိုင်ငံတကာရဲ့အကူအညီကိုရဖို့အတွက်ကျွန်တော်တို့ဒီမှာတော့ဒီလောက်လိုနေပြီဆိုတော့ကျွန်တော်ရထားတာပေါ့နော်ဒါနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဘယ်နိုင်ငံကကူညီရမလဲအဲ့တော့ဒီ US ကကူညီရမယ်အခြားနိုင်ငံကကူညီရမယ်ဒီလိုရဲလို့မဟုတ်ဘူးကျွန်တော်ရဲ့လိုအပ်ချက်တွေကိုအဲ့ဒီကျွန်တော်လိုအပ်ချက်တွေကိုနိုင်ငံတကာကအကူအညီပေးတဲ့အခါမှာပေးနိုင်အောင်လို့ကျွန်တော်ရာထားချက်တာဖြစ်တယ်အဲ့တော့ကျွန်တော်ကနိုင်ငံတကာနဲ့ဆက်ဆံနေတာဖြစ်တဲ့အတွက်ကြောင့်ဘယ်နိုင်ငံကကူညီကျွန်တော်ကဒါလက်ခံရမယ်ကျွန်တော်ဒါကိုစနစ်တကျတိုက်ရအကျိုးရှိအောင်ပြည်သူတွေရရအောင်ကျွန်တော်လုပ်ရမယ်တာဝန်ရှိရပေါ့အဲ့ဒီအတွက်ကျွန်တော်ကရာထားတဲ့ရန်ပုံငွေပဲဖြစ်ပါတယ်
အဲ့တော့ဆရာစစောပြောထားတဲ့ဒီ American Dollar 900တန်း900ကျော်ဆိုတာကဒါက NUG ကရထားတဲ့ရန်ပုံငွေပေါ့နော
်အဲ့ဒါတော့ကျွန်တော်တို့လေလူသားချင်းစံနာတဲ့အကူအညီကတော့ကျွန်တော်တို့ကအဓိကအခုကျွန်တော်တို့ကပြည်သူ့ပြည်သူနဲ့ပဲသွားနေတာကျွန်တော်တို့နိုင်ငံမှာရှိရပြည်သူတွေပြည်ပရောက်နေတဲ့မြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားတွေသူတို့ကပဲကူညီတာဆိုတာကတော့ပြည်သူ့ပြည်သူကိုအကူအညီနဲ့ကျွန်တော်တို့ကအဓိကဆောင်ရွက်နေတာပေါ့နော်နိုင်ငံတကာရဲ့အကူအညီဆိုတာကတော့နှုတ်အားဖြင့်ကူညီတာရှိတယ်အခုလိုမျိုးငွေကြေးအားဖြင့်ကူညီတာရှိတယ်ပစ္စည်းအားဖြင့်ကူညီတာရှိတယ်တချို့က in cash တချို့က in kind ပေါ့နော်ဒါမျိုးလေးတွေကကျွန်တော်တို့မှာရှိတယ်သို့တော်လည်းဟိုမြန်မြန်ဆဆမရှိဘူးအဓိကကတော့ပြည်သူကပြည်သူနဲ့ပဲတွားနေတာဖြစ
်ဟုတ်ကဲ့အဲ့တော့ဆရာအခုဒီအမေရိကန်နိုင်ငံခီးစင်မှာရောဒီလူသားချင်းစာနာမှုဆိုင်ရာဒီရန်ပုံငွေကိစ္စရက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရနဲ့ဆွေးနွေးတာမျိုးပေါ့နော်ဒီအမေရိကန်အစိုးရဘက်ကရောသူတို့ဘယ်လောက်ထိဒီမြန်မာနိုင်ငံအရေးနောက်အထူးသဖြင့် NUG နဲ့ပတ်သက်ပြီးတော့သူတို့ထောက်ပံ့မဲ့ကိစ္စတွေပေါ့နော်အဲ့ဒါအပိုင်းကရောဘယ်လိုရှိလဲဆရာ
အဲ့တော့လူသားချင်းစာနာတဲ့ကိစ္စနဲ့ပတ်သက်လို့ရှိရင်ကျွန်တော်အခုလာတဲ့ရည်ရွယ်ချက်ကပေါ့နော်ခုနကပြောတဲ့မေးလို့လေကျွန်တော်လာတာဟိုဒီကိစ္စလာတယ်လို့မဟုတ်ဘူးကျွန်တော်လာတဲ့အဓိကကကျွန်တော်ကအမြဲတမ်းပြည်သူအစိုးရဖြစ်တယ်နောက်ပြီးတော့လူသားစာနာလူသားချင်းစာနာတဲ့စိတ်ရှိတဲ့ဝန်ကြီးဌာနဖြစ်တယ်ဒါကြောင့်မို့လို့ ပြည်သူအစိုးရပြည်သူနဲ့အနီးဆုံးမှာရှိရမယ်ဆိုတာကျွန်တော်အရင်အစိုးရလက်ထက်တည်းကလည်းလူခေပြန်ဝန်ကြီးဌာနမှာတာဝန်ယူစဉ်တွေကစစချင်းဒီဟိုစပြီးတော့အစိုးရဖွဲ့တွေကပြည်သူနဲ့အနီးဆုံးမှာနေမယ်ဆိုကျွန်တော်ပြောခဲ့တယ်အဲ့ဒီတိုင်းပဲကျွန်တော်အခုအရင်ပြည်သူနေနဲ့နှီးဆက်ချင်တယ်နှီးဆက်ချင်တော့ကျွန်တော်ပြည်တွင်းမှာရှိတဲ့ပြည်သူတွေရှိတယ်ပြည်ပမှာရှိတဲ့ပြည်သူတွေရှိတယ်ပြည်တွင်းမှာရှိတဲ့ပြည်သူတွေနဲ့ပတ်သက်ရင်ကျွန်တော်ကွန်ရက်တွေနဲ့ချိတ်ဆက်ပြီးတော့ပြည်သူတွေနဲ့အနီးဆက်ဆုံးပြောင်းကျွန်တော်စ조사နေတယ်ကျွန်တော်ထိတွေ့နိုင်အောင်ကျွန်တော်조사ရရှိတယ်ပြည်သူတွေနဲ့တကယ်ကိုထိတွေ့နေတကယ်ဆိုဖြစ်အောင်ပြည်တွင်းမှာကွန်ရက်တွေနဲ့ကျွန်တော်တို့ခြေဆက်ဆောင်ရတယ်ပြည်ပကျတော့ကျွန်တော်တို့ထွက်လို့ရတဲ့နေရာတွေမှာခီးစဉ်တွေစီစဉ်ပြီးတော့ပြည်ပမှာရှိနေတဲ့တကယ်ပြည်သူတွေနဲ့ကျွန်တော်ထိတွေ့တာဖြစ်တယ်ဘာဖြစ်ဆိုဒီပြည်သူအားနဲ့တော်ရတဲ့တော်လှန်ရေးဖြစ်တယ်ပြည်သူတော်လှန်ရေးဖြစ်တယ်ဒါကြောင့်မလို့ကျွန်တော်ဒီလာရဲ့ရည်ရွယ်ချက်ကအဲ့ဒါပဲနောက်တစ်ခါပြည်သူတွေကလည်းဒီမှာပါဝင်မှုတွေမှာတစ်ခါမှသူအေးသွားရဲဆိုတာမရှိဘူးသူအေးသွားရဲဆိုတာမရှိဘူးမကုန်ခန်းနိုင်တဲ့စေတနာတွေနဲ့ဟိုဒီထောက်ပံ့နေကြတာပေါ့နော်အဲ့တော့ကျွန်တော်တို့ကကျွန်တော်နဲ့ပြန်တွေ့တဲ့အခါကျတော့ပို့ပြီးတော့သွေးနွေးသွားတာပေါ့နော်ဒါအမှန်တမ်းအရေးကြီးတယ်ကျွန်တော်တော်လိုင်းရတဆင့်ပြီးတဆင့်တက်နေတာမလို့သွေးနွေးဖို့လိုတယ်ဒါကြောင့်မလို့ကျွန်တော်တို့တွေ့ဆုံတဲ့အခါမှာသွေးပို့ပြီးတော့နွေးလာတယ်ပို့ပြီးတော့အားတက်လာတယ်ဆက်လက်ပြီးတော့ပေါင်းဖို့ကူညီဖို့အချိန်ပို့ကောင်းလာတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့တော်လိုင်းရအောင်မြင်ဖို့အတွက်ပို့ပြီးတော့နီးနီးလာတယ်ပေါ့နော်ပြည်သူတွေနဲ့ထိတွေ့ခြင်းအပြင်အဲ့ဒီနီးနဲ့ကျွန်တော်ရောက်လာတာဖြစ်ပါတယ်အဲ့တော့နိုင်ငံတကာကဒီအမေရိကန်အစိုးရနဲ့ပတ်သက်ပြီးတော့အကူအညီရဖို့အတွက်ဆိုတာလဲကျွန်တော်တို့ကဒါညွှန်မှန်းချက်ထားတယ်ဘာကြောင့်ညွှန်မှန်းချက်ထားလဲဒါပြည်သူအတွက်ပဲတကယ်လို့ဒီအကူအညီတွေရရင်ပြည်သူကိုတည့်ရဲ့အကျိုးရှိအောင်ကျွန်တော်တို့ကလုပ်နေတဲ့လုပ်ငန်းစဉ်ပေါ့ကျွန်တော်ရဲ့လုပ်ငန်းစဉ်တွေရှိတယ်ကျွန်တော်တို့လုပ်ငန်းစဉ်ကလက်တွေ့မြေပြင်မှာအကောင့်ထယ်ဖော်ရတဲ့လုပ်ငန်းဖြစ်တယ်လူသားစာနာအကူအညီကဟိုဒီဗဇက်လေးနဲ့ပြောလိုက်ရင်မကဘူးလီလန်းရပြောရင်မကဘူးအဲ့ဒီလိုမျိုးလက်တွေ့အကောင့်ထယ်ဖော်နိုင်အောင်ကျွန်တော်တို့ဘယ်လိုဆောင်ရွက်ထားတယ်ဆိုတာကိုကျွန်တော်ကနိုင်ငံတကာသိအောင်ပြောချင်တယ်ဥပမာ US ကကျွန်တော်တို့အကူအညီပေးမယ်ဆိုရင်သူတို့အစိုးရကတေချာသိဖို့လိုတယ်ကျွန်တော်မြေပြင်မှာဘလို့လက်တွေ့အကောင့်ထဲပေါ်နိုင်နေပေါ့ NUG ရဲ့လူသားစာနာဝန်ကြီးဌာန NUG အနေနဲ့ဘလောက်လုတ်ကင်နိုင်နေဆိုတော့လုတ်ခဲ့တယ်ဆိုတော့ကျွန်တော်ပြောမယ်ဘလောက်လုတ်ကင်နိုင်နေဆိုတဲ့ဟာကိုရှင်းရှင်းလင်းလင်းကျွန်တော်ထင်သာမြင်အောင်ရှင်းပြလို့ရတယ်ပြောပြနိုင်တယ်ပေါ့အဲ့ဒီကြောင့်ကျွန်တော်ကလာတာဖြစ်တယ
်ဟုတ်ကဲ့အဲ့တော့နိုင်ငံတကာနဲ့နောက်ပြီးကုလသမဂ္ဂပါဝင်ပေါ့နော်နိုင်ငံတကာကဒီမြန်မာနိုင်ငံရဲ့အကြက်တဲနဲ့ပတ်သက်လို့လူသားချင်းစာနာမှုအကူအညီတွေကိုပေးတယ်ဆိုတဲ့အပိုင်းမှာအထူးသဖြင့်တို့ရိုဟင်ဂျာအကြက်တဲတွေမှာလည်းတို့အဓိကတို့ပေးတာလည်းပါတယ်ပေါ့နော်အများအားအခုနောက်ပိုင်းဒီဟိုတို့ထုတ်ပြန်ကြေညာချက်တွေမှာလည်းရိုဟင်ဂျာဒုက္ခသည်တွေအတွက်အဓိကထားပေးတာရှိတော့ NUG ကဒီရိုဟင်ဂျာအကြက်တဲမှာဒီလူသားချင်းစာနာမှုအကူအညီရေးအပိုင်းမှာဘယ်လိုပါဝင်ဆောင်ရွက်နေလဲ
NUG ကဘယ်လိုပါဝင်ဆောင်ရွက်လဲလူသားချင်းစာနာမှုအပိုင်းမှာလို့ပြောတဲ့အတွက်ကြောင့်ဒါအဖြေပြောရမယ်ဆို NUG ဘယ်လိုဆောင်ရွက်လဲဆိုရင် NUG ရဲ့မူတိုင်းဆောင်ရွက်နေတယ် NUG မှာမူရှိတယ် NUG မှာဟိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားရှိတယ်အဲ့ဒါဘာလဲဆိုတော့လွတ်လပ်ခြင်းတရားမျှတခြင်းဒိုင်းလူညီမျှခြင်းနဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ရရှိခြင်းဆိုတဲ့ကိစ္စအဲ့ဒီလိုမျိုးရရှိအောင်အထူးသဖြင့်တော့နှစ်ပေါင်း80ကျော်လုံးဝတရားမျှတမှုမရှိခဲ့တဲ့အခြေအနေကနေ justice ဆိုတာတရားမျှတခြင်းရရှိအောင်ဆောင်ရွက်နေတာ NUG ဖြစ်တယ်။ဒါကြောင့် NUG ဘယ်လိုဆောင်ရွက်လဲဆိုအဲ့ဒီပုံမှာအခြေခံပြီးဆောင်ရွက်တယ်။ဥပမာအဖြစ်ရိုဟင်ဂျာအကြက်တဲဆိုလို့ရှိရင်ခုနလွတ်လပ်ခြင်းဆိုတာမရှိဘူး။တော်လွတ်လပ်တော်လာခွင့်လည်းမရှိဘူး၊နေထိုင်ခွင့်လည်းမရှိဘူး၊ကျန်းမာရေးဆောင်ရှောက်ခံခွင့်လည်းမရှိဘူး။ဒါမျိုးတွေမရှိဘူး။တရားမျှတမှုဆိုတာလုံးဝမရှိဘူး။ justice ဆိုတာသူတို့မှလုံးဝမရှိဘူး။သူတို့ကိုကျူးလွန်နေတဲ့အပြစ်တွေကိုကျူးလွန်ခဲ့တဲ့သူတွေကဒီအပြစ်တွေမခံရဘူး။ဒါတကယ် unjustice a justice ပြောင်းလို့ရမယ်။ဒါကြောင့်လွတ်လပ်ခြင်းတရားမျှတခြင်းဒန်းတူညီမျှခြင်းဆိုတာဝေရောဒါကြီးလည်းမရှိဘူး။နော်။နောက်ပြီးတဲ့ခါကျကိုပိုင်ဆုံးဖြတ်ခွင့်ဆိုတာလည်းဝေရောဘာမှပါဝင်ခွင့်နေဒါကြီးကလည်းအများကြီးဆုံးရှုံးနေတာရှိတယ်။အဲ့တော့ဒါတွေအတွက်ကို NUG ကဆောင်ရွက်တယ်။အကြက်တဲ့ဘလို့ဖြစ်ခြင်းလဲဆိုအဲ့ဒီမူတိုင်းကျွန်တော်ဆောင်ရွက်တယ်။ဆောင်ရွက်ဖို့အတွက်ကျွန်တော်ကနေပြီးတော့ရိုဟင်ညာများနဲ့ပတ်သက်ရင်ရိုဟင်ညာနဲ့ပတ်သက် position policy statement ပေါ့နော်ကျွန်တော်ထုတ်ပြန်တယ်။ထုတ်ပြန်ပြီးတဲ့ခါကျဒီ statement ကြီးရှိနေပြီးတော့အကောင့်ထဲပေါ်လာလို့မင်းအကောင့်ထဲပေါ်လို့ရရတယ်ကျွန်တော်တို့အကောင့်ထဲပေါ်နေတယ်အခုတဖြည်းဖြည်းနဲ့အကောင့်ထဲပေါ်လာတာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ NUG နေနဲ့ပထမအဦးဆုံးကြီးဒီမြန်မာတမိုင်းမှာပေါ့ဒီအလူခွင့်ရေးဝန်ကြီးဌာနဆိုတာ NUG မှာပေါ်ပေါက်တယ်ဒါပထမအဦးဆုံးကြီးပဲနိုင်ငံတမိုင်းမှာအဲ့ဒီလူခွင့်ရေးဝန်ကြီးဌာနမှာလူနည်းစုအခွင့်အရေးရိုဟင်ဂျာအပါအဝင်လူနည်းစုအခွင့်အရေးတွေကိုပေါ်ဆောင်နိုင်ဖို့သူကတီးခြားပေါ့ထိထိရောက်ရောက်ပေါ်ဆောင်နိုင်ဖို့ဆိုဒုတိယဝန်ကြီးတယောက်ခန့်အပ်လိုက်တယ်အဲ့ဒါလေဒုတိယဝန်ကြီးကရိုဟင်ဂျာပဲဆိုတော့ဒီဒုတိယဝန်ကြီးကိုခန့်အပ်လိုက်ခြင်းကလေဒီခုနကျွန်တော်ပြောခဲ့တဲ့ NUG ရဲ့ခုနပြောတဲ့ဒီတတ်မှတ်ထားတဲ့ ဆောင်ရွက်အကောင့်ထဲပေါ်မယ်စာရင်းစာညွှန်းအနေနဲ့လွတ်လပ်ခြင်းတရားမျှတခြင်းဉာဏ်ဉာဏ်များရှိခြင်းเนาะတကယ်ကိုယ်ပိုင်ဆုံးဖြတ်ခွင့်စသဖြင့်ဒီလိုမျိုးမူတွေနဲ့ညီညွတ်အောင်ပေါ့နော်ကျွန်တော်သွားတာ Federal ကိုသွားနေတာကိုအကုန်လုံးကျွန်တော်တို့လောက်ကင် NUG ကလုပ်သည်မရသည် Federal Approach နဲ့ပဲသွားနေတာတိုင်းရင်းသားတော်လှန်ရေးအင်အားစုတိုင်းရင်းသားလူထုတွေအပေါ်မှာလည်းဒီ Federal Approach နဲ့သွားတယ်ပြည်သူပြည်သားအားလုံးမှာလည်းဒီပုံစံနဲ့သွားတယ်နောက်ပြီးအခုလိုမျိုးလူနည်းစုတွေရောရိုဂျာအပေါ်မှာအားလုံးတွေလည်းကျွန်တော်ဒီပုံစံဒီ Approach နဲ့သွားနာပေါ့အဓိကအရေးကြီးတာအကောင့်ထဲပေါ်ဖို့ဆိုရင်အတန်နားထောင်ဖို့လိုတယ်အဲ့တော့တကယ်ခံစားရတဲ့လူတွေရဲ့အတန်ကိုကျွန်တော်နားထောင်နေတယ်ဒီအတန်ဒီစုစည်းနေတယ်တွေ့ဆုံနေတယ်အခုကျွန်တော်တို့ဒီကိုตั้วနေတဲ့ကိစ္စတွေကပြည်သူနဲ့ထိတွေ့အောင်ဆိုတာတယောက်ကမှခွဲခြားမှုမရှိဘူးကျွန်တော်ပြည်သူထိတွေ့တယ်ဆိုတာကျွန်တော်တို့ဘယ်လူမျိုးရဲ့လူလည်းမခွဲခြားဘူးဘယ်သူရဲ့လူလည်းမခွဲခြားဘူးမြန်မာနိုင်ငံအတွင်းမှာမှီတင်းနေထိုင်ခဲ့ကြတဲ့သူအားလုံးနဲ့ဆိုင်တယ်မြန်မာနိုင်ငံမှာနေကြတဲ့လူအားလုံးနဲ့ဆိုင်တယ်ဒါကြောင့်ဘာမှခွဲခြားမှုမရှိဘဲတွေ့ဆုံအခုကျွန်တော်လာတဲ့ခီးစဉ်မှာလည်းအဲ့ဒီကိစ္စတွေပါတယ်ဆိုတော့ဆိုတာကတော့အားလုံးနဲ့ကျွန်တော်တို့တွေ့ဆုံဆောင်ရွက်ပြီးတဲ့အခါမှာအတန်ကိုနားထောင်ပြီးတော့ဒီအတန်လိုက်ခုနဖြစ်ပေါ်နေတဲ့အကျက်အတဲတွေကို NUG အနေနဲ့ဆက်လက်ဖြေရှင်းဆောင်ရွက်သွားမှာဖြစ်ပါတယ်
အဲ့ဒီညမှာအဲ့ Rohingya တွေနေရပြန်ရေးအခုပေါ့နော်ဟိုတရုတ်ရဲ့ဖိအားကြောင့် Bangladesh နဲ့စစ်ကောင်စီနဲ့အခုဟိုသူတို့တော်တော်လေးဟိုဆောင်ရွက်လာတဲ့ဘိုင်းပေါ့နော်အဲ့ဒီမှာအဲ့ဒီ pilot project ဆိုပြီးတော့ Rohingya 1000 ကျော်ကိုစစ်ကောင်စီကပြန်ခေါ်ဖို့ကိစ္စဆီစဉ်နေတာအဲ့ဒီအတွက်လည်းအဲ့ဒီမှာ Rohingya ဒုက္ခသည်တွေနဲ့ဆက်သွယ်မေးမြန်းမှုအရာဆိုရင်သူတို့ကသူတို့ပြန်မယ်ဆိုလို့ရှိရင်လည်းလုံခြုံမှုမရှိတာရယ်နောက်အခြေခံဒီလူခွင့်ရေးရပိုင်ခွင့်တွေမရှိတာနောက်နိုင်ငံသားဖြစ်ခွင့်ကိစ္စလည်းသူတို့ပြောတာတွေလည်းရှိတယ်အထူးသဖြင့်နောက်သူတို့နေရရင်မဟုတ်ပဲနဲ့ဒီတရုတ်ကစောက်ပေးထားတဲ့ဒီ container တွေမှာပေါ့နော်တကယ်ဟိုဒုက္ခသည်စခန်းလိုမျိုးဟာမျိုးတွေအဲ့လိုမျိုးကံနေနဲ့သူတို့ထားမယ်ဆိုတဲ့အစီအစဉ်တွေပေါ့နော်ဆိုတော့အဲ့ဒါတွေကိုသူတို့ကလက်မခံဘူးဆိုတော့ဆရာတို့ဒီလိုအခုရိုဟင်ဂျာတွေတောင်းဆိုချက်တွေဒီနေရပြန်ပို့ရေးကိစ္စမှာ NUG ရဲ့သဘောထားရည်တည်ချက်ကဘယ်လိုရှိလဲရှင
် NUG ရဲ့ရည်တည်ချက်ကတော့ရှင်းပါတယ်ခုနကကျွန်တော်စပြောခဲ့တဲ့အတိုင်းပေါ့နော်ကျွန်တော်တို့မှမူရှိပြီးသားဖြစ်တယ်နောက်တစ်ခုကတော့အဲ့ဒီခုနပြောတဲ့အခုဆောင်ရွက်မယ်ဆိုတဲ့သူတို့ရဲ့ pilot project ဆိုတဲ့ပုံစံမျိုးကအရင်လက်ထက်တည်းကကျွန်တော်ကြိုးစားခဲ့ပြီမရဘူးဘာကြောင့်မရလဲဆိုယုံကြည်မှုပဲ trust အဲ့တော့နေရစွန့်ခွာသွားတဲ့လူတွေကသူတို့ဘလောက်ခံစားခဲ့ကြရလဲဆိုတာအခုမြင်တာထင်တာနေပြီအတလောကလုံးကတိကုံကြပြီဆိုတဲ့အတိုင်းပဲအခုဆိုလို့ရှိရင်စကိုင်းမကွေးမှာသူတို့ဆောင်ရွက်နေတာတွေနော်ပြည်သူတွေကိုရန်သူလိုသဘောထားပြီးတော့နှိပ်စက်နေတာတွေမိမိအိုးအိမ်စည်းစိမ်မှာနေလို့မရအောင်လုပ်နေတာတွေမိရှို့ဖျက်ဆီးတာတွေရွာလုံးကျွတ်အကုန်လုံးမိရှို့လိုက်တာတွေနော်အကုန်လုံးကထွက်ပြေးအောင်လုပ်တာတွေနော်နီးမျိုးစုံနဲ့တတ်ဖြတ်နေတာတွေလေချောင်းကနေမတရားအနိုင်ကျင့်ပြီးတော့ဘာမှဘလို့မှမြေပြင်မှာဘသူရှိနေဆိုခွဲကြတာမရှိဘဲနဲ့ air strike တွေလုပ်နေတာတွေစဉ်းစားကြည့်ဒါတွေအကုန်လုံးကအရင်လုပ်ခဲ့တဲ့ရိုဟင်ညာတွေပေါ်မှာကျူးလွန်နေတဲ့ပုံစံနဲ့တတ်ထက်တည်းဖြစ်နေတာပေါ့ဒီတတ်ထက်တည်းဖြစ်နေတဲ့ပုံစံကြောင့်ယုံကြည်မှုစာမရှိအခုနေဒီစစ်အကြမ်းဖက်စစ်တပ်ကိုခံစားရတဲ့လူတွေကဘာလို့ယုံကြည်မှုထားပြီးတော့ဆောင်ရွက်လို့ရမှာလဲအစ်တို့ပဲဒီလိုဒုက္ခပေးတဲ့လူရှိရနေပြီးတော့လွတ်အောင်သေဘင်းသေတွင်တွေကိုပို့နေလူရှိရလွတ်အောင်သေတွင်ကနေထွက်သွားတဲ့လူတွေကိုသေတွင်နဲ့ပြန်ပို့ရလို့ဖြစ်နေမှာပေါ့အဲ့ဒါအတွက်ကိုသူတို့ဘယ်လိုမှလက်ခံနိုင်မှာမဟုတ်ဘူးယုံကြည်နိုင်မှာမဟုတ်ဘူးပေါ့နော်ကျွန်တော်ထင်တာအဲ့တော့ဘာလဲဆိုအဲ့ဒီအခြေအနေကိုဖြစ်အောင်ကျွန်တော်ကဖန်တီးဖို့လိုတယ်အဲ့တော့ကျွန်တော်အရင်နဲ့ပြောရင်အဲ့ဒီပုံမှာဘယ်လိုမြင်လဲလို့ဆိုရှင်အင်မီတန်ခက်ခဲမယ်လို့ထင်တယ်ဒီအချိန်ခါမှာဒီပြန်လည်ပြီးတော့လက်ခံပြီးတော့သူတို့လုပ်နေတဲ့အစီအစဉ်ဟာအောင်မြင်ဖို့အတွက်အင်မီတန်ခက်ခဲမယ်လို့ကျွန်တော်ထင်တယ်ဘာကြောင့်လဲဆိုကျွန်တော်တို့ကိုယ်တိုင်ကြိုးစားခဲ့ပြီးthe trust အရေးကြီးတယ်အခုကျွန်တော်သိမြင်လာပြီအရင်တော့ကျွန်တော်တို့ဘလိုင်းလုပ်ထားတယ်သတင်းတွေအမှောင်ချထားတယ်ကျွန်တော်တို့မသိအောင်လုပ်ထားတယ်မကြားအောင်လုပ်ထားတယ်မမြင်အောင်လုပ်ထားတယ်ဒါတွေအကုန်လုံးကိုပြန်စဉ်းစားကြည့်ကျွန်တော်အရန်ကိုစိတ်မကောင်းဖြစ်မိရယ်ပေါ့နော်အားလုံးပေါ်မှာလည်းဒီလိုမျိုးဖြစ်တဲ့အခါမှာတရားမျှတမှုကိုပေါ်ဆောင်ဖို့အတွက်အခွင့်အလမ်းကိုမရခဲ့ဘူးအဲ့ဒီအတွက်ကိုလည်းကျွန်တော်အနေနဲ့တောင်းပန်နေပြန်ပြီးတော့တောင်းပန်ခြင်းနေအဲ့ဒီတုန်းကကျွန်တော်တို့တရားမျှတမှုမဆောင်ရွက်ပေးနိုင်ခဲ့တာအကြောင်းရင်းဒီအခုပေါ်နေပြီအဲ့ဒီတုန်းကအကုန်လုံးမသိခဲ့တာကျွန်တော်အခုအကုန်သိပြီအကုန်မှတကဘာလုံးတိကြပြီပေါ့နော်တကဘာလုံးတိတယ်လူသားတိုင်းတိကြတယ်ငကုံလုံးကခံရတဲ့လူပဲတိဒီလိုမျိုးခံခဲ့တာကနှစ်ပေါင်းများစွာတိုင်းရင်းသားတွေခံခဲ့တာဒီပုံစံတိုင်းပဲအဲ့တော့ကျွန်တော်ဒီလောက်ကြီးထတ်တူခံစားမခံစားနိုင်ခဲ့ဘူးဘာကြောင့်မခံစားနိုင်ခဲ့ရလဲဆိုတော့သတင်းတွေအမှောင်ချထားတယ်အကြောင်းအမြင်ရောအတိရောဒါတွေကိုအကုန်လုံးပြောင်းပြန်ဖြစ်အောင်လုပ်တယ်အဲ့ဒီကြောင့်ကျွန်တော်ဖြစ်ခဲ့ကြတာအခုဆိုအကုန်လုံးရှင်းနေပြီဒီတစ်ခါတော့ကျွန်တော်အားလုံးတိနေကြပြီအားလုံးတိနေကြတော့ဘလို့မှနောက်မဆုတ်တော့ဘူးဒီတော်လန်ကြီးကအောင်ကိုအောင်ရမယ်ဒီအာနာရှင်စစ်အာနာရှင်ပေါ့မယ်ဘယ်အာနာရှင်မှပြန်နေပြီးတော့ဝင်ရောက်လို့မရတော့အောင်ကျွန်တော်ဆောင်ရမယ်ဆိုအားလုံးကတန်လိမ့်ခံပြတ်ပြီးသားဖြစ်ဒါကိုဘယ်လိုပြောင်းလဲရမယ်ဆိုအပြောင်းလဲကြီးအဲ့ဒီကြမှာပေါ့ဗျအဲ့ဒီအပြောင်းလဲမလုပ်ဘူးချင်းဘတော်မှချီတီးရအောင်ရှိမှာမဟုတ်ဘူးနိုင်ငံသား
ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့
ဒေါက်တာမွေးမြတ်အေးနဲ့မိုင်းအင်ဂျင်နီယာမေးမန်းတင်ပြထားခဲ့တာပါ ဗျိုးရဲ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေမှာဖြစ်ပါတယ်။မကြာခင်တော့ဒုတိယပိုင်းနာယူဝက်စီစဉ်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇူလိုင်လ24ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်လက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါထိုင်းနိုင်ငံရဲ့ဝန်ကြီးဒေါန်ပရာမူဒွေနိုင်နဲ့ဒေါန်ဆန်းစုကြည်တို့ဇူလိုင်လ9ရက်နေ့မှာတွေ့ဆုံခဲ့ကြတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကဆိုပါတယ်။ဒီတွေ့ဆုံမှုဟာမြန်မာအရေးဖြစ်ရှင်းမှာအထောက်အကူဖြစ်စေနိုင်ပါသလား။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုစောင်းပါရှင်ပြည်သွေးနိုင်တဲ့အလိမ္မာတို့ကအခုလိုသုံးသပ်တင်ပြထားကြပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေဒေါအောင်ဆန်းစုကြည်ကိုတွေးဆကြတဲ့ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့လောက်ရဟာမြန်မာရေးဖြည့်ရှင်းရမှာအထောက်အကူဖြစ်စေသလားဒါမှမဟုတ်ပိုးရှုပ်ထွေးသွားစေသလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုဇူလိုင်17ရက်ကနေ14ရက်နေ့အထိအလှည့်ကျအာဆီယံဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့ပါတယ်အဲ့ဒီအစည်းအဝေးမှာမြန်မာအရေးဟာဦးစားပေးကိစ္စရပ်တစ်ခုဖြစ်ခဲ့ပါတယ်အထူးသဖြင့်ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်းနဲ့စစ်ကောင်စီအကြီးထောင်တွေရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်တို့တွေ့ဆုံခဲ့တဲ့ဆိုတဲ့သတင်းဟာအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကိုလွှမ်းမိုးသွားခဲ့တယ်လို့သတင်းမီဒီယာတွေမှာလည်းဦးစားပေးသတင်းဖြစ်ခဲ့တာတွေ့ရပါတယ်ဇူလိုင်9ရက်နေ့မှာဒေါ်အောင်ဆန်းစုကြည်နဲ့သူနဲ့တွေ့ဆုံခဲ့ကြောင်းဒေါ်အောင်ဆန်းစုကြည်ဟာကြမ်းကြမ်းမှန်မှန်ရှိနေတဲ့အကြောင်းနဲ့လက်ရှိမြန်မာနိုင်ငံရေးအကျပ်တဲကိုဖြေရှင်းဖို့တွေ့ဆုံဆွေးနွေးရေးကိုအားပေးတယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောတဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးကသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒီသတင်းဟာမြန်မာအရေးဦးဆောင်ဖြေရှင်းဖို့ကြိုးစားနေတဲ့အာဆီယံဥက္ကဋ္ဌအင်ဒိုနီးရှားကိုအံ့ဩအငိုက်မိသွားစေခဲ့တယ်လို့မြန်မာတော်လှန်ရေးအင်အားစုတွေကြားမှာလည်းလှုပ်လှုပ်ခတ်ခတ်ဖြစ်သွားခဲ့ရပါတယ
်။ထိုင်းနိုင်ငံသားရေးဝန်ကြီးပြောကြားချက်တွေနဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကထိုင်းနိုင်ငံသားရဲ့ဝန်ကြီးရဲ့လှုပ်ဆောင်ချက်တွေနဲ့ပြောဆိုချက်ဟာမြန်မာအရေးအာဆီယံဘုတ်သဘောတူညီချက်9ရက်နဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ရဲ့အခမ်းကဏ္ဍကိုကျော်လွန်ဆွဖက်ရာရောက်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အမြင်သဘောထားတွေလို့ဆိုပြီးထိုင်းနိုင်ငံသားရဲ့ဝန်ကြီးရဲ့တစ်ဖက်သက်ကိုစားပြုပြောဆိုမှုတွေဟာယုံကြည်လက်ခံနိုင်ပွဲရာမရှိတဲ့တရားဝင်မှုမရှိတဲ့ပြောဆိုချက်တွေသာဖြစ်တယ်လို့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်
။ဝန်ကြီးချုပ်အဘီစစ်လက်ထက်မှာထိုင်းနိုင်ငံသားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့ဘူးတဲ့ကစစ်ဖီရန်ကဒွန်ပရာမုတ်ဝီနိုင်းရဲ့လှုပ်ရက်ဟာအာဆီယံကနေတီးကြကင်းလွတ်ပြီးထိုင်းဆိုရဟာတကူတော်သဘောမျိုးပြုမှုခဲ့တယ်။မြန်မာအကြက်တဲကူဂျားဝင်ဖြည့်ရှင်းပေးနိုင်ရေးအတွက်အာဆီယံအဖွဲ့အနေနဲ့အတူတူကြိုးပမ်းထားတာတွေချမှတ်ထားတဲ့ဘုံသဘောထားတွေကိုထိုင်းအစိုးရကမျက်ကွယ်ပြုထားတယ်။ဒီအပြုမူဟာနံပါတ်1အင်မတန်မယဉ်ကျေးတဲ့အပြုမူဖြစ်ပါတယ်။အာဆီယံလှုပ်ဖော်ကင်ဘက်တွေအပေါ်လုံးဝလေးစားသမှုမရှိတာကိုပြသနေပါတယ်အထူးသဖြင့်တော့လက်ရှိအလှည့်ကျဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားအပေါ်မှာအကြီးအကျယ်ရိုင်းပြစော်ကားတာမျိုးဖြစ်ပါတယ်နံပါတ်1အင်မတန်ညံ့ဖျင်းတဲ့တန်တမာရေးနီးနာဟန်ပန်းလို့ပြောရမှာဖြစ်ပါတယ်လက်ရှိထိုင်းအိမ်ဆောင်အစိုးရဟာရက်ပိုင်းလောက်ပဲတက်တန်းကြံပါတော့တယ်မကြခင်အာဏာလက်လွတ်ရပါတော့မယ်နောက်လာမယ့်အစိုးရလိုက်ပြီးကျင့်သုံးဖို့ခက်မဲ့ကိစ္စကိုအစပြုပေးခဲ့တာမျိုးမလုပ်သင့်ပါဘူးလို့BBC မြန်မာပိုင်းရဲ့သတင်းမြင့်ကွင်းအစီအစဉ်ကိုပြောကြားခဲ့ပါတယ်။ဒါကြောင့်လဲအာဆီယံလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကမြန်မာအရေးနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေညီညီညွတ်ညွတ်နဲ့လက်တွဲအဖြေချဆောင်ရွက်ကြဖို့လိုအပ်ပါတယ်လို့ ထိုင်းနိုင်ငံသားရေးဝန်ကြီးရဲ့လောက်ရက်ကိုညွှန်ပြီးဇွန်လ23ရက်နေ့ကပြောကြားခဲ့တာပ
ါ။ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းစကော့မာစီယယ်ကလည်းထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်ဟာအာဆီယံရဲ့မြန်မာအရေးရည်တည်ချက်ကိုရှုပ်ထွေးအောင်လုပ်တာဖြစ်ပြီးမြန်မာဒီမိုကရေစီရေးကိုကူညီရမရောက်တဲ့အကြောင်း VOA ကိုဆက်သွယ်မေးမြန်းရမှာထောက်ပြပြောဆိုခဲ့ပါတယ်။အခုလိုရှုပ်ထွေးပြီးသိတာထင်ရှားတဲ့တိုးတက်မှုမရှိဖြစ်နေတဲ့မြန်မာအရေးအာဆီယံရဲ့လက်ရှိဆောင်ရွက်နေမှုတွေအပေါ်သဘောထားနဲ့အာဆီယံအနေနဲ့မြန်မာအရေးမှာဘာတွေဆောင်ရွက်စီစဉ်ပါသလဲလို့မေးတဲ့အခါမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးကအခုလိုပြောပါတယ
်မြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံဆောင်ရွက်နေတဲ့ကိစ္စကတော့အားလုံးသိတဲ့အတိုင်းပဲသူတို့အချက်အချက်ပါတဲ့ပုံသဘောတူညီချက်ရှိတယ်။ဒီပုံသဘောတူညီချက်ကိုအာဆီယံရဲ့အလှည့်ကြောင်အခွင့်အရေးများကနေပြီးတော့အကောင့်တွေပေါ်ဖို့စ조사ကြကြတယ်ပေါ့လေ။အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ဆောကြတဲ့ကပေါ့လေ။ဒီအချက်အချက်ပါတဲ့ပုံသဘောတူညီချက်ကမလုံးတော့ဘူးဆိုတဲ့သဘောထားကိုပြောခဲ့တာရှိတယ်။အဲ့တော့အခုလက်ရှိမှာလည်းဒီအချက်အချက်ပါတဲ့ပုံသဘောတူညီချက်ကိုအကောင့်တွေဖော်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းအားမလိုအားမရဖြစ်တာတွေအများကြီးရှိခဲ့တယ်ပေါ့လေ။အင်ဒိုနီးရှားနိုင်ငံအနေနဲ့အာဆီယံရဲ့အလှည့်ကြောင်အခွင့်အရေးဖြစ်လာတဲ့အခါမှာသူတို့ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့အများကြီးပဲပူးပေါင်းဆောင်ရွက်ခဲ့တာတွေရှိတယ်။ဒါသူတို့နဲ့လည်းဆွေးနွေးညှိနှိုင်းတိုင်ပင်ခဲ့တာတွေရှိတယ်ပေါ့လေ။အဲ့တော့အခုနောက်ဆုံးပြီးခဲ့တဲ့ဒီအာဆီယံရဲ့ဒီ56ကျင်းကျော်နိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဆိုလို့ရှိရင်လည်းကျွန်တော်တို့အနေနဲ့ဒီအာဆီယံရဲ့ဒီအချက်၅ချက်ပါတဲ့ပုံသဘောတူညီချက်အကောင့်တွေပေါ်မှုနဲ့ပတ်သက်ပြီးတော့အနောက်ပြည်တော်ဒီအာဆီယံအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးတော့ဝင်ရောက်ကန်ပယ်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့သဘောထားတွေလည်းပေးပို့ခဲ့တယ်တောင်းပန်တွေလည်းပေးပို့ခဲ့တယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့အရေးကြီးတဲ့အချက်၅ခုကိုပြောပြတာရှိပါတယ
်ဦးမိုးစောဦးပြောကြားခဲ့တဲ့အချက်၅ချက်ကတော့နံပါတ်၁အာဆီယံအနေနဲ့မြန်မာအရေးဆောင်ရွက်တဲ့အခါမြန်မာပြည်သူလူထုရဲ့သဘောထားနဲ့မဆန့်ကျင်ဘူးနံပါတ်၂မြန်မာအရေးဒီဇိုင်းမတ်မတ်ဆောင်ရွက်နိုင်ဖို့အာဆီယံအထူးကိုယ်စားလှယ်ရုံးရဲ့အခန်းကဏ္ဍကိုပိုပြီးမြင့်တင်ဖို့နဲ့ဘုံသဘောတူညီချက်၅ချက်ကိုပြန်လည်သုံးသပ်ထားတဲ့ပြင်ဆင်ချက်တွေကိုအကောင့်ထည့်ဖော်ဖို့နံပါတ်၃မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်2669အရာကုလသမဂ္ဂအာဆီယံနဲ့နိုင်ငံတကာအဖွဲ့အစည်းတွေပါဝင်ဆောင်ရွက်နိုင်အောင်အာဆီယံအနေနဲ့လှုပ်ဆောင်ဖို့နံပါတ်၄စစ်ကောင်စီရဲ့ကြမ်းဖက်မှုတွေရပ်တန့်ရေးအတွက်အာဆီယံနဲ့ကမ္ဘာဩဇာရှိတဲ့နိုင်ငံတွေပူးပေါင်းပြီးထိထိရောက်ရောက်ဖိအားပေးဆောင်ရွက်ဖို့နံပါတ်၅လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအာဆီယံကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ NUG ပူးပေါင်းဆောင်ရွက်ဖို့တို့ပဲဖြစ်ပါတယ်မြန်မာရေးဖြည့်ရှင်ရမှာအခုတည်းထိရောက်စီဖို့ဆိုရင်အာဆီယံအနေနဲ့ဘာတွေလုပ်သင့်ပါသလဲအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟောင်းမာတင်နာတာလီကာဝါကတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအာဆီယံအစည်းအဝေးတွေမှာဖိတ်ကြားသင့်တယ်စစ်ကောင်စီကိုအာဆီယံအစည်းအဝေးမှာဖိတ်တာကထိရောက်မှုမရှိပါဘူးNUG ကိုအာဆီယံအစည်းအဝေးဖိတ်တာကတည်တာတဲ့ထိရောက်မှုတွေရှိလာပါလိမ့်မယ်လို့တွေးဆမေးမြန်းကန်တစ်ခုမှာအကြံပေးပြောကြားခဲ့ပါတယ်ခင်ဗျာ
ဘုပြည်သိန်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအလဲကိုရောက်လို့လာပါပြီဒီဘက်မှာတော့ ISP မြန်မာကလည်းထိုင်းနိုင်ငံသားဝင်ကြီးနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့တာပေါ်စစ်စစ်သုံးသပ်ထားတာကိုနားဆင်ကြည့်ကြအောင်ပ
ါနှစ်ရှည်ထောင်ချခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုထိုင်းနိုင်ငံသားဧဝန်ကြီးဒွန်ပရာမူဝီနိုင်တွေ့ခွင့်ရခဲ့ပြီးနောက်ပိုင်းဆက်ဆက်အခြေအနေတွေအပေါ် ASP မြန်မာရဲ့ကနဦးသုံးသက်ချက်အမှတ်16မှာဖော်ပြခဲ့တာကိုဒီတစ်ပတ်မှာတင်ပြပါမယ်။ထိုင်းနိုင်ငံသားဧဝန်ကြီးဒွန်ကမြန်မာနိုင်ငံမှာပဋိပက္ခနှစ်ခုရှိတယ်လို့မြင်ကြောင်းမာတီချုံသတင်းဌာနရဲ့ထိုင်းဘာသာနဲ့ဖော်ပြချက်မှာဆိုထားပါတယ်။အရက်ဘက်စစ်ဘက်ဆက်ဆံရေးနိုင်ငံရေးပဋိပက္ခနဲ့လက်နက်ကိုင်ပဋိပက္ခလို့ဒွန်ကမြင်ခဲ့တာပါ။လက်နက်ကိုင်ပဋိပက္ခဟာ1948ခုနှစ်လွတ်လပ်ရေးရချိန်ကတည်းကစခဲ့တယ်လို့ဆိုပါတယ်။နိုင်ငံရေးပဋိပက္ခကတော့စစ်အာဏာသိမ်းချိန်စစ်ဘက်အရက်ဘက်ခေါင်းဆောင်တွေညှိနှိုင်းမရခြင်းကနေပေါ်လာတယ်လို့ပြောပါတယ်။ဒွန်ရဲ့ဒီလိုရှုမြင်ချက်နဲ့အတူသတိပြုစရာနိုင်ငံရေးစတိုရီစက်ကြောင်းလည်းဖြစ်လာပါတယ်။ပဋိပက္ခနှစ်ခုကိုခွဲခြားမှပဲ မြန်မာနိုင်ငံရေးပြဿနာကိုထိရောက်စွာဖြေရှင်းနိုင်မယ်လို့တွန်းအားဆိုပါတယ်နိုင်ငံရေးပဋိပက္ခကအဓိကဖြစ်ပြီးကျန်တဲ့အကြောင်းတွေကဒုတိယလို့သူကပြောပါတယ်နိုင်ငံရေးပဋိပက္ခဖြေရှင်းမှုယုံကြည်မှုတည်ဆောက်ရေးပေါ်အာဆီယံကဦးစားပေးတင်တယ်လို့လည်းအဆိုပြုပါသေးတယ်ဒါဟာမြန်မာအရေးညှင်းဝင်နေတဲ့အာဆီယံနိုင်ငံအချို့အတွက်စိတ်ဝင်စားစရာနိုင်ငံရေးစတိုရီဖြစ်နိုင်ပါတယ်တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေကလည်းဒါကိုထောက်ခံနိုင်ပါတယ်ဒါပေမဲ့ဒွန်ရဲ့ပြောဆိုချက်တွေဟာမြမအရင်ကံပြဿနာတွေတော့ကွဲလွဲမှုဖြစ်လာနိုင်ပါတယ်။မြမအရေးပေါ်နိုင်ငံတကာရဲ့နားလည်လက်ခံမှုပြောင်းလဲလာပါတယ်။မြမအရင်ကံပြဿနာဟာပြည်ထောင်စုကြံ့ရင်လက္ခဏာမတည်ဆောက်နိုင်တဲ့ပြဿနာလို့ကြေကြေပြန့်ပြန့်လက်ခံလာတာပါ။အင်ဒိုနီးရှားနိုင်ငံကအာဆီယံဥက္ကဋ္ဌတာဝန်ယူပြီးနောက်ပိုင်းဒီလိုလက္ခဏာမှုပိုကြေပြန့်လာခဲ့တာပါ။ဒွန်ပြောတဲ့နိုင်ငံရေးပဋိပက္ခဖြေရှင်းရေးဟာမြန်မာအရင်ကံပြဿနာနဲ့ချိတ်ဆက်ဆောင်ရွက်တင်ပါတယ်မဟုတ်ရင်တော့မြန်မာနိုင်ငံရေးဟာအစိုးရတန်တရားတွေကနေရုံထွက်ဖို့ခတ်ပါလိမ့်မယ်ဒေါန်ဆန်းစုကြည်ကိုထိုင်းနိုင်ငံသားရေးဝန်ကြီးဒွန်နဲ့တွေ့ခွင့်ပြုခဲ့တာစစ်အစိုးရအဆက်ဆက်ရဲ့ဤဟောင်းတစ်ခုပါပဲတမိုင်းတစ်လျှောက်မှာဒေါန်ဆန်းစုကြည်ကိုဖမ်းထားချိန်ဒီလိုတွေ့ခွင့်ပြုခဲ့တာ12ချိန်နဲ့မနည်းရှိခဲ့ပါတယ်အခုလဲနိုင်ငံတကာဖိအားရော့စေဖို့နဲ့မြမအရေးနိုင်ငံတကာရဲ့ချင်းကပ်မှုသဘောထားကွဲလွဲသေးဖို့ရည်ရွယ်ပုံရပါတယ်စစ်ကောင်စီကတော့ဒေါန်ဆန်းစုကြည်ကိုနိုင်ငံတကာနဲ့ထိတွေ့ပေးတာကိုပိုလုပ်လာနိုင်ပါတယ်ဒါအပြင်နေအကြေချုပ်ပြန်ပို့တာနှစ်မစိခင်ပြန်လှုပ်ပေးတာတွေလည်းဖြစ်တန်ကြီးရှိလာပါတယ
်ဒါကတော့ ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာများအလဲပါVOA ကိုပြပကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လာတဲ့အကြံပြုချက်တွေကိုမအေးတန်တကျော်ကအခုလိုစုစည်းတင်ပြထားပါတယ
်ဒေနဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ VOE ကိုစာမေးပြစ်တာကြားပါပြီ။နားဆင်ရတာကောင်းပါတယ်လို့ရေးလာတဲ့သောရရှင်ကမင်းတင်ဖြစ်ပါတယ်။သူကစားဖို့ရင်လည်းတော်ရုံနဲ့မရောက်ဘူးလို့ရေးလာပါတယ်။ဒီရပိုင်း line မသုံးနိုင်အောင် video ရေးတဲ့။ကျမကြီးမကောင်းလို့ video ကပဲအားပေးနေရပါတယ်။ကျွန်တော်နေတဲ့ data က line သုံးမယ်ဆိုရင် line ကောင်းတဲ့နေရာကိုလာရပါတယ်။ video wine တော်သားများကျမပါစီလို့ဆုတောင်းပေးလိုက်ပါတယ်တဲ့။ comment တင်ဖြစ်ပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ internet သိပ်မကောင်းတဲ့ကြားက video ကိုအရောက်စာရေးလာတာပါ။သူကVOA ဝိုင်းတော်သားတွေအားလုံးမင်္ဂလာပါ။တငယ်ချင်းကယူပြီးတော့ဖုန်းကင်တာဘာဖြစ်သွားလဲမသိဘူး။ Facebook ပျောက်သွားပါတယ်။ဆိုင်ပြရအောင်ပါမယ်။ VOA ဝိုင်းတော်သားများနေကောင်းအဆင်ပြေကြပါစေ။ဝန်ထမ်းတဲ့မက်ခင်လေးကိုလည်းအားပေးနေလျက်ပါ။ Internet line တွေတိတ်မကောင်းလို့ PS ဆိုင်ကနေပြီးတော့အားပေးနာဆင်ကြည့်ရှုနေပါတယ်။ဟုတ်ကဲ့ပါ။ VOA အစီအစဉ်တွေကို PS ဆိုင်ဆလောင်းကနေဖမ်းယူကြည့်ရှုသူဖြစ်ပါတယ်။ဖုန်းပေါ်မှာ Facebook ပျောက်သွားတယ်ဆိုတာဖုန်းဆာမျက်နှာဘောကနေ application icon လေး Facebook ဆိုတဲ့အယုပ်လေးပျောက်သွားတာလည်းဖြစ်နိုင်ပါတယ်နော်။ VOA system တွေကို PS ဆိုင်ဆလောင်းကနေကြည့်တယ်ဆိုလို့အဲလိုမျိုးဂျိုးရုဆလောင်းကကြည့်ရှုသူတွေလူရုမိတ်ဆွေရုပ်တံ line ကနေပြီးတော့24နာရီပတ်လုံးသတင်းတွေအစီအစဉ်တွေမပြတ်တင်ဆက်ပေးနေပါတယ်ဆိုတာထပ်ပြီးတော့သတိပေးကြပါရစေ။ Internet line ကောင်းလို့ online ကြည့်ရှုသူတွေလည်းဓာတ်ရိုက်ထုတ်လွှင့်ချိန်မအားလိုက်လို့မကြည့်လိုက်ရဘူးဆိုရင် Internet ပေါ်မှာအချိန်မရွေးပြန်ကြည့်နိုင်ပါတယ်။ပြည်ဝပြည်သက်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်သရရှင်တွေကိုကျမတို့ VOE ကနေပြီးတော့ VOE ရဲ့ application VOE app ပို့ကောင်းဖို့အကြံပေးကူညီဖို့အတွက်ဒီတောင်းခံတဲ့နေရာမှာသရရှင်တွေစာရေးလာကြတာရရှိပါတယ်အဲ့ဒီမှာသရရှင်တယောက်ကတော့
မြန်မာဖုန်းကောင်းကောင်းဖတ်လို့ရတော့ပါပြီခင်ဗျကျေးဇူးအထူးတင်ပါတယ်ကျွန်တော်နာမည်နဲ့အကောင့်ကိုတော့မဖော်ပြပေးပါနဲ့လုံခြုံရေးအရမို့ပါအရင်တုန်းကမြမပီမပေးစာမှာစာရေးဘူးပါလေ VOE ကိုစာရေးမရေးပြပေမဲ့မနက်တိုင်းညတိုင်းနားထောင်ပါလေ အခုဖုန်း app ကနေနားထောင်ပါတယ်ခီးသွားတဲ့အခါဒါမှမဟုတ် internet line မကောင်းတဲ့အခါဆိုရင်ရေဒီယိုကနေနားထောင်ရတာပေါ့ TV ကနေကြည့်ရရင်တော့ screen ကြီးကြီးကြည့်ရတော့အားရတာပေါ့ဗျာဒါပေမဲ့မီးကမလာဘူးလေ Facebook YouTube တို့ကအစားဘတ်ပေါင်းစုံကနေတင်ဆက်ပေးနေတဲ့အတွက် VOE မိသားစုအားလုံးကိုမြန်မာပြည်သူပြည်သားများကိုစားအထူးကျေးဇူးတင်ပါကြောင်းထပ်လောင်းပြောပြစေစားလဲအတော်ရှည်သွားပါပြီ VOE 1.2 1.3 သားများနဲ့မိသားစုအားလုံးစိတ်ချမ်းသာခြင်းကိုယ်ဤချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျကျွန်တော်တို့မြန်မာပြည်သူပြည်သားတွေကတော့နေ့စဉ်စိတ်ပူပင်သောကတွေဆင်းရဲဒုက္ခတွေနဲ့ရင်ဆိုင်နေရဆဲပါဗျာ
ဟုတ်ကဲ့ပါ VOA app ကိုထပ်ပြီးတော့ကောင်းအောင်ပြင်ထားတာအဆင်ပြေရဲ့ဆိုလို့ဝမ်းသာပါတယ်နော်နောက်ထပ်သရရှင်တယောက်ကလည်းဒီအကြောင်းပဲရေးလာတာပါ UA ဆိုတဲ့သရရှင်မှာဒါပေမဲ့စာရေးပုံကခက်ဆင်ဆင်မလို့တယောက်တည်းလို့ယူဆမိပါတယ်သူတို့စာရေးပြီးတော့ပို့လာတဲ့ email ကတော့မတူပါဘူးเนาะဒါပေမဲ့ဒီဆူတောင်းတဲ့ပုံတွေပါတယ်အကုန်လုံးကတော်တော်လေးစင်တူနေတဲ့အတွက်ကြောင့်မလို့ထပ်ပြီးတော့မဖော်ပြပါဘူးဒီ OA ဆိုတဲ့သရရှင်ကပထမစာထဲမှာမပါတဲ့အချက် True ချာပြောထားတာကတော့ email သတင်းလွှာလေးပို့ပေးပါတဲ့ဟုတ်ကဲ့ပါ email သတင်းလွှာပို့ပေးလိုက်ပါပြီနေ့စဉ် email သတင်းလွှာရရှိမယ်လို့ယူဆပါတယ်ရှင်အထက် view တွေတော်ရရှင်တယောက်မေးလာတဲ့မေးခွန်းလေးကိုလည်းဖြည့်ပေးကြပါမယ်။ဒီတော်ရရှင်ကစာရင်းနေကြတော်ရရှင်အောက်ပဒန်းမှာ view ကသတင်းတွေကိုအမြဲတမ်းထောက်နေတဲ့ပြည်သက်ပါတဲ့။ဟုတ်ကဲ့သိပါရယ်နော်။အထူးကျေးဇူးတင်ပါတယ်။သူက
ကျွန်တော်ကအန်ကယ်ဦးကျော်စံသားရဲ့ editor နဲ့ဆွေးနွေးခန်းအန်ကယ်ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်တွေကိုအထူး special ကြိုက်နေတတ်ပါတယ်။ view မှာဝိုင်းတော်သူဝိုင်းတော်သားအလုံးနေကောင်းကျမ်းမာကြပါစေလို့ဦးစွာစုမုံကောင်းတောင်းအပ်ပါတယ်။ဘောလုံးအားကစားနဲ့ပတ်သက်ပြီးသိချင်တာတွေးမိတာလေးမေးချင်လို့ပါ။VOE အားကစားတဲ့တင်တင်ဆက်သူကိုကြီးရန်နိုင်ကိုအားကိုးပေးရစီကျေးဇူးပြုပြီးတော့မေးပေးပါနော်အကြောင်းအရာကတော့လာမယ့်2026ကမ္ဘာဖလားအင်ရှင်အဖြစ်ကနေဒါရဲ့မက္ကဆီကိုရဲ့ USA ရဲ့သုံးနိုင်ငံလက်ခံကျင်းပမယ်လို့သိရပါတယ်ဆိုတော့ USA နိုင်ငံကဘောလုံးအားကစားကိုဖုတ်ဘောလို့မခေါ်ဆိုဘဲသူ့နိုင်ငံထဲမှာဆော့ကာလို့ခေါ်ဆိုတယ်လို့သိရပါတယ်အခုလိုနိုင်ငံတကာနဲ့ရှင်ပြီးကမ္ဘာဖလားအင်ရှင်အဖြစ်လက်ခံကျင်းပမယ်ဆိုတော့အဲ့ဒီလိုလက်ခံကျင်းပနေတဲ့အချိန်မှာဘောလုံးအားကစားကိုအရင်တိုင်းပဲဆော့ကာလို့ပဲခေါ်ဆိုမှာလားဖို့ဘောလို့ပဲခေါ်ဆိုမှလာတိပြရစီကျေးဇူးတင်ပါတယ်မြမအားကစားကဘာကိုလွမ်းနိုင်ပါစီ
ဟုတ်ကဲ့ပါကိုရရန်နိုင်တရားကိုဒီမေးခွန်းကိုဖြေဖို့တော်တော်လေးအားဆိုင်ပြီးတော့သူလိုက်ပြီးတော့ဖတ်ထားပြီးတော့ဖြေပေးထားပါတယ်ကျမတို့မြမပြည်ကပေးစာများအစီအစဉ်ကလည်းတော်ရရှင်ရဲ့စာတွေကိုပြန်ကြားပေးနေတဲ့နေရာမှာနည်းနည်းလေးအချိန်ကန့်သက်ဖြစ်လို့သူလည်းတော်တော်လေးကိုဒီအချင်းချုံပြီးတော့ဒီကြစ်ကြစ်လေးလေးနဲ့ဖြေပေးနိုင်မှုစူးစမ်းထားပါတယ
်ဟုတ်ကဲ့ပါဗျာအမေရိကန်ကလာမယ့်2026ကမ္ဘာဖလားကိုကနေဒါ၊မက္ကဆီကိုနဲ့ပူးတွဲပြီးတော့အင်ရှင်ဖြစ်ကျင်းပတယ်ဆိုပေမဲ့လည်းဒါကအမေရိကန်တော်တော်ပထမဆုံးကျင်းကမ္ဘာဖလားကိုအင်ရှင်ဖြစ်ကျင်းပတာမဟုတ်ပါဘူး။အမေရိကန်ကဒီ1994မှာကမ္ဘာဖလားကိုပထမဆုံးကျင်းအင်ရှင်ဖြစ်ကျင်းပခဲ့ပြီးတော့ဒါကသူတို့တော်တော်ဒုတိယအကြိမ်ပါ။အဲဒီ1994တုန်းကဆိုရင်ကမ္ဘာဖလားပြိုင်ပွဲရဲ့တရဝင်းလူကိုမှာ World Cup USA 94လို့ပဲသုံးခဲ့ပါတယ်အဲ့မှာဆော့ကာလို့လည်းမသုံးသလိုဖုတ်ဘောလို့လည်းမသုံးခဲ့ပါဘူးဒါပေမဲ့သူတို့စီမှာတော့ဒါကိုဆော့ကာလို့ပဲသုံးကြတယ်လို့နားလည်ပါတယ်အမေရိကန်မှာဘောလုံးကိုဆော့ကာလို့သုံးတာကလည်းသူတို့ရဲ့ဒီ American Football ရှိနေတော့ဒါနဲ့ကွဲအောင်ဆော့ကာလို့သုံးတာဖြစ်တယ်လို့လည်းသိရပါတယ်တကယ်တော့ဒီဆော့ကာဆိုတဲ့စကားလုံးကလည်းဗြိတိန်ကနေစတင်ခဲ့တာဖြစ်ပြီးတော့Association of Football အဆိုကာကနေနောက်ပိုင်းမှာဆော့ကာဖြစ်လာပြီးတော့ဒါကိုအမေရိကန်ကဆက်သုံးနေတာပါ။ဒါပေမဲ့ကမ္ဘာဖလားမှာဆော့ကာလို့ခေါ်မလား Football လို့ခေါ်မလားဆိုတာကတော့သက်ဆိုင်ရာတနိုင်ငံချင်းစီပေါ်မှာပဲမူတည်ပြီးတော့အမေရိကန်မှာတော့သူတို့ရဲ့ဒီ American Football နဲ့ကွဲအောင်အရင်ခေါ်လာခဲ့တဲ့အတိုင်းဆော့ကာလို့ပဲဆက်ပြီးခေါ်မယ်ထင်ပါတယ်ဗျာ
။ဟုတ်ကဲ့ကိုရနိုင်ဖြစ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်။သူပြောချင်တဲ့အချက်လေးတွေရှိပါသေးတယ်ဒီfootball နဲ့ soccer ဆိုရဲဒီတမိုင်းလေးဘလို့ဖြစ်လာလဲဆိုတာဒါပေမဲ့လည်းဒီကျမတို့အချိန်ခုနကပြောသလိုအချိန်အကန့်အသတ်ကြောင့်မလို့ဒီလောက်ပဲချုံပြီးတော့ဖြည့်ကြားပေးလိုက်ရတာကိုကျေနပ်မယ်ထင်ပါတယ်ရှင်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဖြည့်ကြားပေးတဲ့ကိုရန်နိုင်ကိုလည်းအထူးကျေးဇူးတင်ပါတယ်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်။သရရှင်တွေအားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်။ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းတွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့
ကိုပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုညီမပြည်မပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ၏ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ကျမပြည်မပေးစာတွေကိုမဧသနာကျကတင်ပြပြန်ချပေးရတာပါ။အခုဆက်ပြီးကမ္ဘာတစ်လောက်ထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကားပြန်သစင်းကိုအပြင်မှာလက်တွေ့ဆန့်သက်ပြန်တပ်မှုအမေရိကန်ဖက်ဒရယ်လေကြောင်းပြန်တပ်မှုအုပ်ချုပ်ရေးဌာန FAA ကကန့်သတ်ချက်နဲ့ခွင့်ပြုလိုက်ပါတယ်။ဘရာဇီးလ်နိုင်ငံမှာတော့အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲကိုကြည့်ဖို့အတွက်နိုင်ငံဝန်ထမ်းတွေကိုအလုတ်ချိန်ပြောင်းပေးထားပြီးအလုတ်ကို2နာရီနောက်ကျအပ်ွယ်ပေးထားပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကားပြန်သစင်းကိုအပြင်မှာလက်တွေဆန့်သက်ပြန်တမ်းမှုအမေရိကန်ဖက်ဒရယ်လေကြောင်းပြန်တမ်းမှုအုပ်ချုပ်ရေးဌာန FAA ကကန့်သတ်ချက်နဲ့ခွင့်ပြုလိုက်ပါတယ်။ပြန်တမ်းနိုင်တဲ့ကားပြန်ကိုဟောလိဝုဒ်တိတ်ပံရုပ်ရှင်ဇာတ်ကားတွေထဲမှာအမျိုးမျိုးဖန်တီးပြသခဲ့ကြပြီးအခုချိန်မှာတော့စိတ်ကူးတွေကကားပြန်တွေကိုလက်တွေအပြင်မှာတွေ့ရဖို့နှိစက်လာပြီးဖြစ်ပါတယ်။ LF Aeronautic Company ကထုတ်လုပ်တဲ့ Model A လို့နာမည်ပေးထားတဲ့ဒီကားပြန်ဟာပုံမှန်ရိုးရိုးကားနဲ့ပုံစံတူပြီးယူယူကားလိုပဲမြေပြင်ပေါ်မှာမောင်းနေပါတယ်။ပြန်တမ်းဖို့အတွက်ဂျောင်းလိုက်တက်ဆင်းလုပ်နိုင်ပြီးလျှက်စစ်စွမ်းအင်နဲ့မောင်းနေရတာပါ။အကန့်အသတ်နဲ့ပဲပြန်တမ်းခွင့်ပေးထားတဲ့အတွက်လေဒီကားပြန်တမ်းနေတဲ့ဓာတ်ပုံတွေနဲ့ကွန်ပျူတာနဲ့ဖန်တီးထားတဲ့ပြန်တမ်းနေတဲ့ဗီဒီယိုတွေကိုပဲလောလောဆယ်မှာထုတ်ပြန်နိုင်ပါတယ်။ကားမောင်းသူဘက်ကပန်ကားဒလက်တွေကအပေါ်ဘက်မှာရှိမှဖြစ်ပြီးတော့ခီးတဲ့ဘက်ကပန်ကားတွေကတော့အောက်မှာလည်းပန်နေမှာပါ။ရင်စီကလန်စီကတွေနဲ့ပတ်သက်လို့အသေးချာမသက်မနိုင်သေးတာကြောင့်လူများစုသုံးဖို့အတွက်ကတော့ကြာနေအောင်မယ်လို့ LF Aeronautics Company က CEO Jim Dekofni ကပြောပါတယ
် Pirate ဆော်ဘွားများပြည်တော်စု UAE မှာကျန်းမာရေးကောင်းစေဖို့အတွက်စားတွင်းနဲ့လူတွေဝင်ဆိုင်နေကြပါတယ် LA မြို့မှာတည်ရှိတဲ့ဒီစားတွင်းဟာလူတွေဖန်တီးထားတာဖြစ်ပြီးတော့လူတစ်ကိုယ်လုံးစားရည်နဲ့အုပ်ပြီးအိတ်ဆက်အနားယူနိုင်တယ်လို့စားပါတဲ့လေကိုရှူနိုင်ပါတယ်။စားရီဟာပိုလန်နိုင်ငံကရာကိုဗ်မြို့ကတင်သွင်းထားတာဖြစ်ပြီးတော့အမတ်တဲ့အယွန်းတွေပါတဲ့စားရီအဖြစ်နာမည်ကြီးပါတယ်။အခုလိုစားမှန်တဲ့အထွက်လည်းအသက်ရှူရတာကောင်းတာအိပ်ပျော်တာအရေပြားယောဂါတွေနဲ့စိတ်ဖိစီးတာတွေကိုတက်တာရောပါစေတယ်လို့လာရောက်အနားယူတဲ့သူတချို့ကပြောပါတယ်။အခုလိုနီးလန်းနဲ့ကုထုံးကို1800ပြည့်နှစ်တွေကပိုလန်နိုင်ငံကစားတွင်းကလုပ်သားတွေစတင်တွေ့ရှိခဲ့ပြီးတော့သူတို့ရဲ့အရေးပြားတွေနဲ့အသက်ရှူလမ်းကြောင်းတွေမှာကျန်းမာစေတယ်ဆိုတာကိုတွေ့ရှိခဲ့တာပါဒါပေမဲ့လည်းဆရာဝန်အများစုကတော့အခုလိုစားကုထုံကိုတန်တရားရှိပြီးတော့ဒီနီးလန်းဟာဆရာဝန်ပေးတဲ့ဆေးတွေရဲ့အခုအဖြစ်သာသုံးသင့်တယ်လို့ပြောပါရယ်ခင်ဗျာ
Pacific သမုဒ္ဒရာထဲမှာနှစ်လကျော်ကြာမျောနေခဲ့တဲ့ Australia နိုင်ငံသားသင်္ဘောသားတဦးကိုပြီးခဲ့တဲ့သတင်းဘက်က Mexico ငါးဖမ်းလေတစ်စင်းကကယ်တင်နိုင်ခဲ့ပါတယ် Tim Shaddock ဆိုတဲ့ Australia နိုင်ငံသားဟာခွေးမလေးတစ်ကောင်နဲ့အတူပင်လယ်ထဲမှာမျောနေခဲ့တာပါ မက္ကဆီကိုနိုင်ငံမန်ဆန်နီလိုစိတ်ကန်းကိုရောက်ခဲ့ပြီးတဲ့နောက်သူအသက်ရှင်နေတဲ့အတွက်ဝမ်းသာပါတယ်လို့ရှရော့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်အသက်54နှစ်အရွယ်ရှရော့ခါဘယ်လာဆိုရယ်ခွေးမာလေးနဲ့အတူမိုင်3800ဖြတ်ပြီးမက္ကဆီကိုနိုင်ငံကနေပြင်သစ်ပိုင်ပိုလီနီရှန်ကျွန်းစုစီကို UL တစည်းနဲ့သွားဖို့ကြိုးပမ်းနေတာပါလမ်းခရီးမှာမုန်တိုင်းမိပြီး UL နဲ့အဆက်အသွယ်လုပ်ဖို့လျက်စစ်ပစ္စည်းကရိယာတွေပျက်စီးသွားခဲ့တယ်လို့ရှရော့ကပြောပါတယ်သူဟင်းချက်တဲ့ဓာအိုးဓာကွက်တွေလည်းပျောက်ဆုံးခဲ့တာကြောင့်နှစ်လကျော်ကြာမိုးရင်နဲ့ငါးစိမ့်တွေကိုပဲစားတောက်ရှင်တန်းခဲ့ရပြီးကမ်းခြေနဲ့မိုင်ပေါင်း 1200 ကျော်အကွာမှာမက္ကဆီကန်ငါးဖမ်းလေဂရူပိုမန်ကတွေ့ရှိပြီးတဲ့နောက်မှာတော့ကယ်ဆယ်နိုင်ခဲ့တာဖြစ်ပါရဲ့ရှင
်ဘရာဇီးနိုင်ငံမှာအမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲကိုကြီးဖို့အတွက်နိုင်ငံဝန်ထမ်းတွေကိုအလုပ်ချိန်ပြောင်းပေးထားပြီးအလုပ်ကို2နာရီနောက်ကျခွင့်ပေးထားပါတယ်နယူးဇီလန်နိုင်ငံမှာကျင်းပနေတဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲတွေဟာဘရာဇီးအချိန်နဲ့ဆိုရင်မနက်အစောပိုင်းမှာတိုက်ရိုက်ထုတ်လွှင့်မှာဖြစ်ပါတယ်။ဒါကြောင့်ဘောလုံးပြိုင်ပွဲအပွဲအပြီးခရာမှုတ်တဲ့အချိန်နှစ်နာရီနောက်ကျပြီးမှရုံးကိုလာနိုင်တယ်လို့စီမံရေးရာဝန်ကြီးကကြေညာချက်ထုတ်ပြန်ထားပါတယ်။ဥပမာဘရာဇီးအချိန်မနက်9နာရီခွဲမှာကန်တဲ့ပြိုင်ပွဲတွေဆိုရင်အလုပ်ချိန်ဟာမနက်17နာရီမှစမှာပါ။မနက်8နာရီမှကန်တဲ့ပြိုင်ပွဲတွေအတွက်နေ့လယ်12နာရီမှရုံးချိန်စမှာပါဘရာဇီးအမျိုးသမီးလက်ရွေးစင်အသင်းဟာကမ္ဘာဖလားမရဘူးသေးပေမဲ့လည်းကိုပါအမေရိကဖလားကို၈ချိန်တိုင်ရထားပါတယ်ဘရာဇီးအမျိုးသမီးအသင်းဟာ2008ခုနှစ်ကဂျာမနီကိုဘောလုံးပွဲမှာရှုံးပြီးဒုတိယနေရာနဲ့ကျေနပ်ထားရတာပါအုပ်စု F မှာပါဝင်တဲ့ဘရာဇီးအမျိုးသမီးအသင်းဟာပနမာပြင်သစ်နဲ့ဂျာမေကာအသင်းတွေနဲ့ကစားရမှာဖြစ်ပါတယ်ခင်ဗျာ
သူကြဆံပြသတင်းတွေကိုကိုချင်းရန်နဲ့မခင်ဖြူထွေးတို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါဦးမယ
်ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကလှုပ်တဲ့အထွေထွေရွေးကောက်ပွဲအတွင်းဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရပါတီက125နေရာအလုံးနီးပါးရရှိပြီးတော့အပြတ်တန်နိုင်ရသွားပါတယ်အနာရပါတီဖြစ်တဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ဟာရွေးကောက်ပွဲမှာ88ရာခိုင်နှုန်းကနေပြီးတော့80ရာခိုင်နှုန်းအပြတ်အနိုင်ရတယ်လို့ CPP ပါတီရဲ့ပြောခွင့်ရသူဆောက်အာဆန်ကပြောပါတယ်။နေရာတနေရာနှစ်နေရာလောက်တော့တခြားပါတီတွေကအနိုင်ရပွဲရှိပြီးတော့ဒါဟာသူတို့အတွက်တော့ကြီးမားတဲ့အောင်မြင်မှုအပြတ်သက်အနိုင်ရမှုဖြစ်တယ်လို့ပြောခွင့်ရသူက VA ခမာဌာနကိုပြောပါတယ်။မဲပေးခွင့်ရှိသူလူကြီး 9.8 တန်းထဲမှာ84ရာခိုင်နှုန်းမဲလာပေးခဲ့ကြတယ်လို့ကမ္ဘောဒီးယားရွေးကောက်ပွဲကော်မတီကလည်းကြေညာပါတယ်။ဒီရွေးကောက်ပွဲဟာတိုင်းပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးလှုပ်ရှားတဲ့လူထုရဲ့ဆန္ဒဖော်ပြချက်ဖြစ်တယ်လို့ CPP ပြောခွင့်ရသူကပြောပါတယ်။ရွေးကောက်ပွဲအတွင်းမှာတော့ပယ်မဲ3သိန်းလောက်ရှိတယ်လို့လည်းသူကပြောပါတယ်။ပြည်ပရောက်နေတဲ့ကမ္ဘောဒီးယားတိုက်ခိုက်ခေါင်းဆောင်ဆန်ရမ်စီကတော့မဲမပေးကြဘူးပယ်မဲဖြစ်အောင်လုပ်ဖို့သူ့ရဲ့ထောက်ခံသူတွေကိုတိုက်တွန်းခဲ့ပါတယ်။အမျိုးသမီးတွေကိုအကြမ်းဖက်မှုကန့်ကွက်ဆန္ဒပြတဲ့အနေနဲ့အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာတနင်္ဂနွေနေ့ကခရစ်ယာန်ဘာသာဝင်ဆန္ဒပြသူတွေစုဝေးခဲ့ပါတယ်။မေလအတွင်းကမြန်မာနဲ့နေချင်းဆက်နေတဲ့မနီပူပြည်နယ်အတွင်းအကြမ်းဖက်မှုဖြစ်စဉ်တွေထဲမှာလူအုပ်တအုပ်ကအမျိုးသမီးနှစ်ဦးကိုအဝတ်ပလာချွတ်ပြီးတော့လင်းစော်ကအုပ်စုဘွဲ့မရင်းကျင့်မှုလုပ်တဲ့ဗီဒီယိုမှတမ်းပြန့်ထွက်လာပြီးတော့ဒီဖြစ်ရပေါ်မှာဒေါသတွေထွက်ခဲ့ကြပါတယ်။အခုလိုမျိုးစော်ကားခံရသူအမျိုးသမီးနှစ်ဦးနဲ့အတူသွေးစည်းမှုရှိတယ်ဆိုတာကိုဆန္ဒပြခဲ့ကြသလိုဖျားကြောင်းအပြင်ဘက်မှာတော့ဖျောင်းနိုင်မိတွေထုံပြီးတော့နင်းနာခံရသူတွေအတွက်ဆူတောင်းပေးခဲ့ကြပါတယ်။ရဲတပ်ဖွဲ့ကိုတင်ကြားထားတဲ့ဒီကမှာခင်ဗျာရဲတပ်ဖွဲ့ကိုတင်ကြားထားတဲ့အမှုတွဲမှာတော့ဒီဖြစ်ရဟာမေလ18နေ့မှာဖြစ်ခဲ့တယ်လို့ဆိုပါတယ်။ခရစ်ယာန်ဘာသာဝင်ကူကီလူမျိုးမိသားစုကိုအမည်မသိလူအုပ်စုကတိုက်ခိုက်ရမှာမိသားစုဝင်အမျိုးသား2ဦးသေဆုံးပြီးတော့အမျိုးသမီး2ဦးကတော့ခုလိုမျိုးအုပ်စုဖွဲ့လင်းအစော်ကားခံရတာလို့ဆိုပါတယ်။ယူကရိန်းနိုင်ငံအိုဒီဆာမြို့မှာရုရှားလေကြောင်းတိုက်ခိုက်မှုတွဲမှာတော့ကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးရဲ့ကမ္ဘာအမွေအနှစ်နေရာဖြစ်သတ်မှတ်ထားတဲ့သမိုင်းဝင်ဖျားကြောင်းတစ်ခုထိခိုက်ပျက်စီးသွားပြီးတော့အဲ့ဒီအတွက်ပြန်ပြီးတော့လက်တုံပြန်မယ်ဆိုပြီးတော့ယူကရိန်းဘက်ကပြောပါရတယ်။ဖျားကြောင်းတွင်းထဲမှာအတော်ကြီးကိုပျက်စီးသွားခဲ့တယ်လို့ဖျားကြောင်းရဲ့ကြီးကဲတူဦးဖြစ်သူကပြောပါရတယ်။ဖျားကြောင်းကိုဓာတ်ရိုက်ထိပံပြီးတော့ဖျားကြောင်းရဲ့အထွတ်မြတ်ထားတဲ့ဝတ်ပြုဆောင်ရဲ့ဖျားစင်လည်းလုံးဝပျက်စီးသွားတယ်လို့သူကပြောဆိုခဲ့ပါရခင်ဗျာ
။တရင်ချေချုပ်ကိုကိုသားကြီးဦးကကြေညာပေးခဲ့တာပါ။ဒီညစီစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Nashon Kelly တို့ဖြစ်ကြပါတယ်။ VOA American တိုက်ရဲ့မနက်ပိုင်းစီစဉ်ကုန်မနက်6နာရီကနေ9နာရီထိတိုက်ဒိုမီတာ24 40 51နဲ့လိုက်လမီတာ190ပြည့် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းကြပါရှင်လန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်တော်တမောင်တန်းပါ။
This program has come to you from the Voice of America, Washington.